Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်ဇူလိုင်လ24ရက်ပုဒ်ခုနှစ်ညပိုင်းစီစဉ်တွေကို American တီတောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါ။ဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုတွေအပြစ်မရှိတဲ့အကြောင်းအဆုံးဖြတ်မပေးနိုင်ခဲ့ဘူးဆိုပြီးထူးဆောင်စွာစစ်ဆေးမှုလိုပါမူလာကလွတ်တော်ရှိမှောက်ဒီနေ့ထွက်ဆိုလာမှာပြောဆိုလိုက်ပါရယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံမှုမြန်မာဆွေးနွေးပြင်ဆင်မှုတွေလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တစ်ခုကဂျေရုတပ်ဖွဲ့ကိုကောက်ရည်နဲ့ပြောဆိုလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆင်ရမယ့်သတင်းလွှာမှာတော့အမျိုးသားလူခွင့်ရေးကော်မရှင်ရဲ့နှစ်စဉ်စီရင်ခန်းစာကိုပြည်အောင်စုလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပါတယ်
။ကျပြန့်လာနေတဲ့လူခွင့်ရေးချိုးဖောက်မှုများကိုကော်မရှင်ကနေဦးဆောင်ဥရွက်ပြုပြီးတော့စုံစမ်းစစ်ဆေးဆောင်ရွက်နိုင်
ပြည်အောင်စုလွှတ်တော်ကိုယ်စားလှယ်ဦးထေးဦးပြောသားတာပါ။သတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရန်ကုန်တင်ငန်းချုံမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာလက်ပစ်ပုံတွေ့ရာကြောင့်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းမန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးအတွင်းမှာဒီနေ့ရက်အတွင်းဆက်လက်တိုက်မောင်းမှုဖြစ်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမာရေးတုံ့တက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေမတိုင်ခင်မှာအခုအရင်ဆုံးဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုတွေအပြစ်မရှိကြောင်းသူ့အနေနဲ့အဆုံးဖြတ်မပေးနိုင်ခဲ့တဲ့အကြောင်းရုရှားရေးထူးဆန်းစစ်ဆေးမှုရောဘတ်မူလာကဒီကနေ့လွှတ်တော်ရှေ့မှာထွက်ဆိုရမှာပြောဆိုသွားပါတယ်။သူစင်ခစားမှာအပြစ်မရှိကြောင်းဆုံးဖြတ်ထားတယ်ဆိုပြီးသမ္မတကပြောဆိုနေတာမမှန်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ2016အမေရိကန်သမ္မတယူကောက်ပွဲကိုဆွတ်ဖက်ခဲ့တဲ့ရုရှားနဲ့သမ္မတရဲ့စီရင်ဖွဲ့တို့ကြားပူးပေါင်းချက်ဆင်းမှုတွေရှိမရှိသမ္မတကတရားရေးလုပ်ငန်းတွေကိုဆွတ်ဖက်တာတွေရှိမရှိဆိုတာတွေကိုနှစ်နှစ်ကြာဆုံးဖြတ်ဆစ်ဆင်းမှုတွေအဆုံးတတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ထူးဆန်းစစ်ရေးမှုဟာအောက်လွှတ်တော်မှာဒီကနေ့လာရောက်ထွက်ဆိုနေတာပါကျင်းနမှာပဲရုရှားကတော့ကျန်းနာဝဲကိုအနိကဆောင့်ကျင်နေတဲ့အကြောင်းပြောဆိုလိုက်တယ်လို့2016သမ္မတယူကော့ဘွဲမှာဆွတ်ဖက်ခဲ့တဲ့ဆွတ်ဆွဲချက်ကိုလည်းညှင်းဆန်ထားပါတယ်။ထူးဆန်းဆန်းရင်းမှုရဲ့ကျန်းနာဝဲကိုစောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကဒီကနေ့ပဲပြောဆိုလိုက်တယ်လို့အမေရိကန်သမ္မတယူကော့ဘွဲမှာရုရှားကဆွတ်ဖက်ဖို့ရှိနေတဲ့အကြောင်းမကြာခင်ကတည်းကအမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးဖြူ FBI ကြီးကပြောဆိုခဲ့တာကလည်းအခြေအနေမရှိတဲ့အကြောင်းရုရှားနိုင်ငံက TASS News သတင်းဌာနကဖော်ပြခဲ့တာပါ။ FBI ညွှန်ကြားမှု Christopher Ryan ကတော့ရှင်းနေ2020သမ္မတယူကော့ဘွဲမှာရုရှားကဆွတ်ဖက်ဖို့ပြင်ဆင်ထားတာတွေရှိတဲ့အကြောင်းမနေ့တုန်းကပဲသတိပေးပြောဆိုထားတာဖြစ်ပါတယ
်။ဗြိတိန်နိုင်ငံမှာတော့ဝန်ကြီးချုပ်အသစ်အဖြစ် Boris Johnson ဒီနေ့တရားဝင်တာဝန်ယူတော့မှာဖြစ်ပါတယ်။ဥရောပသမ္မတ EU ကနေခွဲထွက်ရေးစီစဉ်တွေမောင်းမြင်ဖြစ်ခဲ့ပြီးနောက်ဒီနေ့ပဲယာရူးကနေတရားဝင်နှုတ်ဆက်သွားတဲ့ဝန်ကြီးချုပ်ဟောင်း Theresa May ရဲ့နေရာမှာအစားထိုးတာဝန်ယူသွားမှာပါ။Conservative Party ခေါင်းဆောင်ဖြစ်ပြိုင်ဖက်ဖြစ်သူနိုင်ငံခြားရေးဝန်ကြီး Jeremy Hunt ကိုအနိုင်ရခဲ့တဲ့တနင်္လာနေ့ကအောင်ပွဲခံမိကုန်မှာတော့တိုင်းပြည်ကိုစူးစီးညီညွတ်အောင်ဦးဆောင်ပြီးရှေ့ဆက်နိုင်ဖို့ Johnson ကကြေညာထားပါတယ်။ Johnson ကိုဝန်ကြီးချုပ်ဖြစ်တာဝန်ယူဖို့ဒုတိယမြောက် Elizabeth ပြည်မှာကြီးကတရားဝင်ဖိတ်ခေါ်မှာပါ။ London မြို့တော်ဝင်ဖြစ်တဲ့ချင်းတာဝန်ယူခဲ့ဘူးသူ Johnson ကတော့ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်ရရမရရသတ်မှတ်ထားတဲ့အချိန်အောက်တိုဘာ31ရက်နေ့နောက်ဆုံးထားပြီးခွဲထွက်ဖို့ကတိနဲ့စီရင်ခဲ့သူဖြစ်ပါတယ်။လွှတ်တော်မှတော်တော်များများကတော့ EU နဲ့သဘောတူညီမှုအတိအကျမရဘဲခွဲထွက်မဲ့အစီအစဉ်ဟာစီးပွားရေးအဖွဲ့အဖွဲ့အခြေအနေတွေကျွမ်းဝါလိမ့်မယ်ဆိုပြီးဆန့်ကျင်ထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ Johnson ဟာထူးထူးခြားခြားစောစောင်းနေတဲ့ဗြိတိန်ဝန်ကြီးချုပ်တဲ့အဖြစ်ကို Twitter လူမှုကွန်ရက်ကနေမနေ့ကပဲချီးကျူးစကားပြောခဲ့ပါတယ်နော်။
တောင်ကိုရီးယားလေပိုင်းနဲ့ထဲကိုမနေ့ကစစ်လေရင်တွေကျူးကျော်ဝင်ရောက်ခဲ့ကြအောင်ဆွတ်ဆွဲချက်ကိုတရုတ်နဲ့ရုရှားတို့ကငြင်းဆန်လိုက်ကြပါတယ်။တောင်ကိုရီးယားကဒေါက်တိုလို့ခေါ်ပြီးဂျပန်နိုင်ငံကတာကေရှိမာလို့ခေါ်တဲ့ကျန်းစုရိအနီးလေပိုင်းနဲ့ထဲကိုကျူးကျော်ဝင်ရောက်ခဲ့တဲ့အကြောင်းတောင်ကိုရီးယားကဆွတ်ဆွဲထားတာပါ။အရှေ့ပင်လယ်ကလေပိုင်းနဲ့ကိုရုရှားစစ်လေရင်တွေကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်တောင်ကိုရီးယားကတိုက်လေရင်တွေကိုအသင့်ပြင်ခဲ့ရတဲ့အကြောင်းလဲတောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောဆိုထားပါတယ်။တောင်ကိုရီးယားတိုက်လေရင်တွေကသတိပေးပစ်ခတ်ခဲ့ပြီးတဲ့နောက်မှာတော့ရုရှားလေရင်တွေထွက်ခွာသွားတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ ဒါမှလည်းတိတ်မကြခင်တစ်ခေါက်ပြန်ဝင်လာတဲ့အတွက်ထပ်မံသတိပေးဖြစ်ခဲ့ရတာပါရုရှားကာဝေးဝန်ကြီးဌာနကတော့တောင်ကိုရီးယားရဲ့ဆွဆဲချက်ကိုငြင်းဆန်လိုက်တယ်လို့တောင်ကိုရီးယားတက်လီနေရဲ့ကျန်းကျင်မှုမရှိတဲ့လုပ်ရဖြစ်နေလဲပြန်လဲဆွဆဲကြပါတယ်တရုတ်ကာဝေးဝန်ကြီးဌာနပြောခွင့်ရသူကလည်းကင်းလက်လီနေရာတခြားနိုင်ငံတစ်ခုကိုပြစ်မှတ်ထားခဲ့တာမျိုးမရှိတဲ့အကြောင်းနဲ့တတ်မှတ်ထားတဲ့လမ်းကြောင်းအတိုင်းပြန်တန်းခဲ့တာသာဖြစ်ကြောင်းပေကျင်းမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။နောက်ကိုရီးယားကာဝေးဝန်ကြီးဌာနကတော့တရုတ်နဲ့ရုရှားတန်ယုံတွေကတာဝန်ရှိသူတွေကိုဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့အသေးခံဘုံခွဲသမားတူကဖောက်ခွဲပစ္စည်းတွေတင်လာတဲ့အခါနဲ့နေတုစစ်မှန်မဲ့ရင်တန်းကိုအတင်းဝင်တိုက်ဖောက်ခွဲခဲ့တာကြောင့်ခရိုအေးရှားစစ်သားတူတွေသုံးပြီးနောက်စစ်သားနှစ်ဦးနဲ့တန်ရရသွားခဲ့တယ်လို့အာဖဂန်ရာရှိတွေကဆိုပါတယ်။ဒီနေ့မနေ့ဆောမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်မြို့တော်မြောက်ပိုင်းအစက်ကစစ်တပ်ခြေစိုက်စခန်းတစ်ခုနားမှာဖြစ်ခဲ့တာပါ။ခရိုအေးရှားရဲရာရှိတွေဘက်ကလည်းစစ်သား၃ဦးတန်ရရခဲ့တယ်လို့အစတုန်းကပြောခဲ့ပေမဲ့နောက်ပိုင်းမှာတော့တန်ရရသူတွေက၃ဦးဟာပြင်းထန်တဲ့ဥကောင့်တန်ရနဲ့တိုက်ဆုံခဲ့ရတယ်လို့ဆိုပါတယ်။ဒီပုံကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်သဘောတူဘက်ကတော့ထုတ်ပြောထားပါတယ်။လောလောဆယ်မှာလည်းတာလီဘန်တွေဘက်ကပါကစ္စတန်၊တာဂျီကစ္စတန်နဲ့တရုတ်နယ်စပ်ရှိအာဖဂန်နိုင်ငံမြပိုင်းဘက်တာကတ်ဆန်ပြည်နယ်ကခရန်ဝါမေဂျန်ခရန်ကိုသိမ်းလိုက်ပါတယ်ဒီပြည်နယ်အစိုးရပြောခွင့်ရနက်မိုဟာမက်နာဆာရီကတာလီဘန်တွေအနေနဲ့ရဲတပ်ဖွဲ့ကြားတိုက်ပွဲဆင်ပြီးဒီခရန်ကိုသိမ်းပိုက်ခဲ့တယ်လို့ဆိုပါတယ်တပုန်တွေဘက်ကလည်းဒီတိုက်ခိုက်မှုတွင်အာဖဂန်လုံခြုံရေးတပ်သားပေါင်း40ခန့်လက်နက်ချခဲ့တယ်လို့ဆိုပါတယ်တကယ်တော့တာလီဘန်တွေအနေနဲ့အမေရိကန်ရဲ့ဆွေးနွေးပွဲတွေဆက်လုပ်နေချိန်မှာပဲအာဖဂန်အစိုးရတပ်ဖွဲ့ဝင်ပေါင်းရာနဲ့ချီပေါ်အနာတရတိုက်ခိုက်ခဲ့ပြီးနေမြေစုတွေကိုလည်းသိမ်းပိုက်လာခဲ့တာပါအခုလိုချိန်မှာအင်ဒီဂျင်းပါကစ္စတန်နိုင်ငံဝန်ကြီးချုပ်အမရန်ခန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဒီတို့မှာတွေ့ဆုံပြီးတာလီဘန်တွေအနေနဲ့အာဖဂန်အစိုးရနဲ့တွေ့ဆုံညီနိုင်ရေးဖြောင်းဖြားပေးဖို့တာလီဘန်တွေနဲ့သူတွေ့ဖို့စီစဉ်ထားတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
အန္တရာယ်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390တိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးပါရစေ
။ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညပဲသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရင်းကြတွေကိုပြန်လည်လက်ခံမှုအသိရှိကြောင်းမြန်မာဆွေရကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေဟာလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေစဲသုတေသနအဖွဲ့တစ်ခုကဂျေရုတပ်ပုံအကူအကားတွေနဲ့ပြောဆိုလိုက်ပါရဲ့မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာခြားထားပေးဖို့ကတိပြုထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အရေးလက္ခဏာမတွေ့ရသလိုတချို့ဒေသတွေမှာအရက်ဖက်အဆောက်အဦတွေဖြည့်ဆည်းခံရတာတွေရှိနေစေဖြစ်တဲ့အကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးဌာန ESPN ကမနေ့နောက်မဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြလိုက်တာပါပြီးခဲ့တဲ့နှစ်ကနေဒီနှစ်ထဲအထိလူနေရပ်တွေဆက်လက်ဖြည့်ဆည်းခံနေရတာတွေကိုဂျေရုတပ်ပုံတွေကိုဆက်စစ်လေ့လာချက်တွေအရတွေးခဲ့ရပြီးဒါဒုက္ခသည်တွေတိတ်ခါရှိရှိဘေးအန္တရာယ်ကင်းကင်းနေရပ်ပြန်နေမှုမြမဆွေရကပြထားတဲ့ခရီးပေါ်မိကုန်းထုတ်เสียဖြစ်နေရတဲ့အကြောင်းလဲအစီရင်ခံစာပြုစုသူတူဖြစ်တဲ့နေသန်ရဆာကပြောပါရယ်2019ခုနှစ်ကစလို့ရခိုင်ပြည်နယ်မှာလုံခြုံရေးအတွက်တိုးချဲ့မှုတွေတွေ့ရပြီးတချို့ကရိုင်ဂျာတွေနေထိုင်ရနေရာတွေမှာစစ်စကန်တွေလို့ယူဆတဲ့အဆောက်အဦ6ခုကိုတွေ့ရှိရတဲ့အကြောင်းလဲ ESPN ရဲ့အစီရင်ခံစာမှာဖော်ပြထားတာပါရင်းကြဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေကတော့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းနဲ့ဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီနဲ့လည်းတရားသဘောတူညီချက်တွေလက်မှတ်ရေးထိုးထားတဲ့အကြောင်းပြောဆိုထားပါတယ်ဒီမှာနိုင်ငံလေအဖွဲ့ဝင်ဖြစ်တဲ့အရှိတောင်အရှက်နိုင်ငံများအတင်းအာဆီယံရဲ့ကပ်ဘေးတဲ့စီမံခန့်ခွဲရေးဌာနကပြုစုတဲ့အစီရင်ခံစာတစောင်မှာတော့ဒုက္ခသည်တွေစီးရဲချက်နဲ့နေရပြန်နေရေးမြန်မာဆွေရဲ့ကြိုးပမ်းမှုတွေကိုချီးကျူးထားတာပါဒါပေမဲ့လည်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေနေရပြန်နေလောက်အဆင်သင့်မဖြစ်သေးတဲ့အကြောင်းလည်းပြောဆိုထားကြပါတယ
်ပေါ်တိုရီကိုကျန်းအုပ်ချုပ်ရေးမှူးနှုတ်ထပ်ပြီးတော့သတင်းနှစ်ပတ်ကျော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့ပြည်သူ့ရဲ့တန်ကိုနားထောင်ရမယ်လို့အုပ်ချုပ်ရေးမှူးရီကာဒိုရိုဆာလိုကမနေ့ကပြောလိုက်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ယာရုကဆင်ပေးဖို့ရှိမရှိဆိုတာကတော့အုတ်ချုပ်ရည်မှုကအရေးရောင်တောင်ပြမသွားခဲ့ပါဘူး။အုတ်ချုပ်ရည်မှုရိုဆာလိုကဆက်ပြီးတစ်ဖက်ကတရားနည်းလမ်းတရားပြောလာပြီဆိုရင်ကျန်တဲ့တစ်ဖက်ကလည်းအသေးချာနားထောင်ဖို့တာဝန်ရှိပါတယ်လို့ကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။အုတ်ချုပ်ရည်မှုရိုဆာလိုကပဲပြည်သူတွေဘက်ကထုတ်ပြောလာတာကြောင့်သူ့ဘက်ကလည်းနားထောင်အောင်မှဖြစ်တယ်။အခုလိုပြောလာတာတွေကလက်ရှိအခြေအနေတွေကိုလုံးဝရှင်းပြန်ဟတ်တာဖြစ်ပြီးပေါ်တိုရီကိုပြည်သူတွေရဲ့စိုးရိမ်မှုတွေနဲ့အမြင့်မားဆုံးလူဝတ်မှုတွေပေါ်အခြေခံပြီးဆုံးဖြတ်ချက်ချမှတ်အချိန်ရောက်လာပြီလို့ဆိုပါတယ်။ ထောင်နဲ့ချီတဲ့ဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြနေတဲ့အချိန်မှာပဲအုပ်ချုပ်ရေးမှုရဆက်လူကသူ့အစိုးရရှေ့ဆက်ပြီးဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေအကြောင်းထပ်ပြီးကြေညာချက်ထုတ်မယ်လို့ဆိုနေပါတယ်။ဟာရီကိန်းမွန်တိုင်းမာရီယာကြောင့်တိအပေးသင့်ခဲ့ရသူတွေအမျိုးသမီးတွေနဲ့လိင်တူချင်းစုံမဲ့သူတွေကိုအပြင်းထန်ဝေဖန်ပြောဆိုထားတဲ့အုပ်ချုပ်ရေးမှုရဆက်လူနဲ့သူ့လက်ထောက်တွေပေါ်စာမျက်နှာ100ကျော်တဲ့ဝေဖန်ချက်တွေဒီလအစောပိုင်းထွက်ပေါ်လာပြီးတဲ့နောက်အစိုးရတာဝန်ရှိသူတော်များများလည်းနှုတ်ဆက်သွားကြတာပါ။အခုနောက်ဆုံးအနေနဲ့ရူဆယ်လိုရဲ့အရာရှိချုပ်ရီကာဒိုလရန်ဒီကလည်းသူ့မိသားစုချိန်ချောက်ခံရတဲ့အတွက်ဆိုပြီးမနေ့ကပဲနှုတ်ထွက်သွားပါတယ်။ဒါအပြင်ပေါ်တိုရီကိုတရားသူကြီးတူကလည်းအုပ်ချုပ်ရေးမှုရူဆယ်လိုနဲ့သူ့ရဲ့နိုင်ငံမှာမိတ်ပုတ်ကို12ဦးတို့ရဲ့ဖုန်းတွေကိုရှာဖွေစစ်ဆေးနိုင်မဲ့ဝရမ်းတွေထုတ်ပြန်ထားပါတယ်ခင
်ဗျ။တရုတ်နိုင်ငံနောက်တောင်ပိုင်းမှာမြေပြင်မှုနှစ်ခုကြောင့်လူ14ယောက်ထက်မနည်းသေဆုံးပြီးပျောက်ဆုံးနေသူ42ယောက်ကိုလည်းအရေးပေါ်ခေစရေးတွေကဆက်လက်ရှာဖွေနေကြတဲ့အကြောင်းအစိုးရမှသတင်းတွေကဒီကနေ့ပဲဖော်ပြကြပါတယ်။ကိုဂျိုးပြည်နယ်ချွချန်းခင်ကမင်းညာပိုင်းမြေပြုံမှုတွင်အိမ်ပေါင်း21လုံးမြေရောက်မြုပ်သွားပြီးအနည်းဆုံးလူ73ယောက်သေဆုံးတဲ့အကြောင်းအစိုးရပိုင်းစီစီတင်းတီဗီသတင်းကဖော်ပြလိုက်တာပါလူ7ယောက်ကိုကယ်ဆယ်ပြီးဆေးရုံကိုပို့ဆောင်ပေးခဲ့ရသလိုနောက်ထပ်42ယောက်ပျက်ဆုံးနေစေဖြစ်တဲ့အကြောင်းလည်းသတင်းကဖော်ပြထားပါတယ်မိုးတိထက်စွာရာသွန်းမှုကြောင့်မြေပြုံမှုတွေဖြစ်ခဲ့တယ်လို့ယူဆထားတဲ့အကြောင်းလည်းအာဏာပိုင်တွေကပြောဆိုခဲ့ကြတာပါခင်ပြည်ရဒေသကိုကယ်ဆယ်ရေးဖွင့်ရှေ့ရကျော်ဆေးလွတ်ထားပြီးမလဲမိုးဆက်လက်ရောက်သွန်းနေပြီးတောင်ဆောင်ဒေသဖြစ်တဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်အခဲတွေလည်းကြုံနေရပါတယ်ခွေချိုးပြည်နယ်ထဲမှာပဲဟန်ဆန်းကျိန်မှာအစောပိုင်းမြေပြင်မှုတစ်ခုဖြစ်ခဲ့တဲ့နေရာမှာတော့လူတူးတည်ဆုံပြီး6ဦးပျောက်ဆုံးနေပါတယ်အဝေးပြေးလုပ်ငန်းတွေတစ်ခုမှာမြေပြင်မှုဖြစ်ခဲ့တာဆိုပြီးတော့လည်းအစိုးရရဲ့စင်ဝါသတင်းကဖော်ပြထားပါတယ်
ထိုင်းနိုင်ငံမှာတော့မွတ်စလင်ခွဲထွက်ရေးလှုပ်ရှားမှုတွေကြုံနေရတဲ့နိုင်ငံတောင်ပိုင်းကစစ်ကံတစ်ခုကိုတိုက်ခိုက်ခံရမှုတွင်လူ၄ဦးသေဆုံးသောကြောင့်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ပတာနီမြို့နယ်ရဲမှူးရနာပွန်ဥပွန်ဘန်ကဘယ်သူပေါ်မှမတိရတယ်လို့အရေးအတွက်လည်းအတိအကျမတိရတဲ့တိုက်ခိုက်သူတွေကမနေ့ညပိုင်းမှာပဲလက်နိုင်ငံနဲ့ဖောက်ခွဲပစ္စည်းတွေတုံ့ပြန်တိုက်ခိုက်ခဲ့ရက၄ဦးသေ၃ဦးထဏ်ရခဲ့တယ်လို့ဆိုပါတယ်။သေဆုံးသူတွေထဲမှာတော့နှစ်ဦးကကြေးရွာကာကွယ်တပ်ဖွဲ့ဝင်တွေဖြစ်ပြီးစစ်သားတယောက်နဲ့စစ်သားဝန်တန်းလုံခြုံရေးအရာရှိတယောက်တို့ကတော့ဆေးရုံမှာတည်ဆုံးခဲ့တာလို့လည်းမြို့ရဲမှူးကြီးကဆက်ပြောပါတယ်။ဒီတိုက်ခိုက်မှုတွင်နောက်ထပ်စစ်သားဝန်တန်းလုံခြုံရေးဖွဲ့ဝင်၃ဦးနဲ့တရားရခဲ့ပြီးဆေးရုံကိုတင်ခဲ့ရပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံးပထမနေနဝသီဝနဲ့ရလာခိုင်တို့မှာ2004ခုနှစ်ကစလို့မွတ်စလင်တွေရဲ့ပုံကံမှုတွေကြုံခဲ့ရပြီးနောက်အခုဆိုရင်တည်ဆုံးသူရေတဟာ9000လောက်ထိရှိနေပါပြီခင်ဗျာ
။ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီးစင်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာကိုတင်ဆက်ပေးပါမယ်။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရန်ကုန်တင်ငန်းကျွန်းမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှလက်ပြုံတွေ့ရကြောင်းလုံခြုံရေးအာဏာပိုင်တွေကလာရောက်သိမ်းဆီးပြီးတော့စုံစမ်းစစ်ဆေးရပြီးလုပ်နေပါတယ်။မနေ့ကလည်းနေပြည်တော်ကလွှတ်တော်အမတ်တွေတဲတဲ့စီပင်ရိတ်တာမှဘုံလက်နဲ့သတင်းဖြစ်ခဲ့တာကြောင့်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်တူကပြောပါတယ်။ VOA သတင်းတော်ကိုထဲအောင်ခန်းကစုံစမ်းမေးမြန်းထားပါတယ်ရှင်။
ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းတင်ငန်းကျွန်းမြို့နယ်လက်ရှိအာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှလက်ပစ်ဘုံတစ်လုံးတွေ့ရှိခဲ့ပြီးတာဝန်ရှိသူတွေကဘုံကိုမပေါက်ကွဲအောင်ပြုလုပ်ခဲ့ရပါတယ်။ဒီတွေ့ရှိတဲ့လက်ပစ်ဘုံဟာအန်တတီစစ်နဲ့အမျိုးအစားအလားတရံတူရဲ့လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောတဲ့အကြောင်းတင်ငန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကပြောပါတယ်။ဒီကနေ့ဘုံတွေ့ရှိရတဲ့ပတ်သက်လို့တင်ငန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကဖြစ်စဉ်ကိုရှင်းပြပါတယ
်။မနေ့9နာရီကမလိခအင်ယာတန်ရှင်းရေးဝင်တဲ့ကအဲ့ဒီဘုံကိုစတင်တွေ့ရှိပါတယ်။ကျွန်တော်တို့တင်ငန်းကျွန်းမြို့နယ် NLD ရုံးရဲ့လွတ်တော်ကိုယ်စားလှယ်များရုံးဆိုတဲ့ဆိုင်းဘုတ်ရဲ့ရှင်းနာကတစ်ပင်လေးကြီးချားတဲ့မှာစတင်တွေ့ရှိပါတယ်။ဒါဆိုအချိန်ကတော့မလိကအိမ်ယာမှာတက်ရှင်ထားတဲ့ CCTV ကိုဆက်ဆက်ချစ်ဆေးပြီးတော့ဒီဘုံဘသူထားရလဲဆိုတဲ့အဖြစ်ကိုရှာနေပါလေ
မနေ့ဇူလိုင်23ရက်နေ့မှာမြန်မာနိုင်ငံနိုင်ငံခေါင်းဆောင်တွေရုံးချေဆက်ပြီးလွတ်တော်ကိုယ်စားလှယ်တွေတဲကွယ်နေရာဖြစ်တဲ့နေပြည်တော်စီမံအိတ်တာမှာဘုံတွေ့ရှိရဆိုတဲ့သတင်းပေးချက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဆေးဆောင်ရွက်တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကမြို့တော်တွေဖြစ်တဲ့နေပြည်တော်နဲ့ရန်ကုန်မှာဘုံလန်နာနဲ့ပတ်သက်ပြီးလုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်မြို့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးရအောင်ကဆိုပါတယ
်အဲမလက်က
ဘုံတွေ့ရပါတော့ပြီးတော့တော်တော်စိတ်ထဲမှာမတက်မတာခံစားရတယ်ကြာအဲ့တော့ဒါကဟိုရေချက်ရှိရှိနဲ့လုံနေတဲ့သဘောကြီးဖြစ်တယ်ကြာဒီလားဟိုကျွန်တော်တို့အနေနဲ့ကတော့ဟိုလုံညုံကြီးကတော့ဗျာကို့လုံညုံကြီးကို့ငူတာဝန်ယူပြီးတော့သွားလာနေရတဲ့အနေအထားမျိုးပေါ့ကျွန်တော်ရဟိုဒီလိုမျိုးဒီလဲဖြစ်လာတာကဆွေးရိုးသွားရုံမဟုတ်ဘူးဗျာကျွန်တော်တော့အဲ့လိုပဲယူဆပါတယ်ဒီကပါလေ now the check ကအခုဒီငင်းနေတဲ့နေကြရပြည့်ရင်းအောင်ဒီတဲ့ရှိရှိနဲ့နောက်ပိုင်းဆိုရင်ဒီတဲ့ပို့ပြီးတော့ဖြစ်လာနိုင်ကြီးရှိရပြသီးလားဖြစ်လာနိုင်ကြီးရှိအဲ့တကြောင့်လို့ဟိုတာဝန်ရှိသူတွေအနေနဲ့ဒီတဲ့ပို့ပြီးတော့လုံခြုံရေးကိစ္စတွေကိုဟိုတောင်းရတဲ့တယ်ပဲသီးလားကျွန်တော်တော့အဲ့လိုတော့နေပါလေဟုတ်ကဲ့
ဘုံတွေ့ရှိရနဲ့ပတ်သက်ပြီးတာဝန်ရှိရတဲ့ဘက်ကို VOA ကအချိန်ချင်းဆက်သွယ်ပြီးမှဖုန်းလက်ခံမဖြစ်ကြတဲ့အတွက်ဆက်သွယ်မရခဲ့ပါဘူး2016ခုနှစ်နိုဝင်ဘာလကလည်းရန်ကုန်ဒေသကြီးရဲ့လူငယ်ရင်းအတင်းကျဆုံးဖြစ်တဲ့တိုင်းဒေသအစိုးရအဖွဲ့ယုံပါဝင်ကိုမိုင်အိုရှင်စင်တာဒေါ်ဘုံကပီတယ်ဇေဝယ်စင်တာနဲ့တောင်တကုန်လူဝင်မှုကြီးကြပ်ရေးယုံတွင်းမှာလည်း M150 အချိုကြီးပလင်းနဲ့ဓာတုဗေဒဘုံပေါက်ကွဲတာတွေဖြစ်ပေါ်ခဲ့ပါသေးတယ်ပုံဖောက်ကွဲသူနှူးကိုတော့အနောက်ပိုင်းခရင်တရားရုံးကနှစ်ရှည်ထောင်တန်းနေချမှတ်ခဲ့ပါတယ်ခင်ဗျာ
ကိုထဲအောင်ခံတင်ပြပို့ထားတာပါရှင်အခုဆက်ပြီးတော့အမျိုးသားလူခွင့်ရေးကော်မရှင်အစီရင်ခံစာနဲ့ပတ်သက်ပြီးတော့လွှတ်တော်မှဆွေးနွေးကြရတဲ့အကြောင်းကိုနှားဆင်ကြအောင်ပါမြန်မာနိုင်ငံတွင်းလူခွင့်ရေးစောင့်ချက်မှုတွေတိုးတက်လာဖို့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုပြုပြင်ဖို့လိုအပ်နေတယ်လို့ကော်မရှင်ဥပဒေကိုလည်းပြန်ပြီးတော့သုံးသပ်ပြင်ဆင်ဖို့လိုနေတယ်လို့လွှတ်တော်ကိုယ်စားလှယ်ရီရောလူခွင့်ရေးလှုပ်ရှားသူတွေကပါပြောပါတယ်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့နှစ်ဆင့်အစီရင်ခံစာကိုပြည်အောင်စုလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပြီးကော်မရှင်နဲ့အစိုးရဌာနတွေပူးပေါင်းဆောင်ရွက်မှုကိုဒီထက်တိုးမြှင့်လှုပ်ဆောင်ဖို့လိုတယ်လို့လွှတ်တော်မှဆွေးနွေးခဲ့ကြပါတယ်ဖီဝီသတင်းတောင်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ပြည်ထောင်စုလွှတ်တော်မှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့2018ခုနှစ်နှစ်ပတ်လည်အစီရင်ခံစာပေါ်လွှတ်တော်ကိုယ်စားလှယ်24ယောက်ကဆွေးနွေးခဲ့ကြတာမှာအခုလိုတင်ပြလာတာဖြစ်ပါတယ်။အထူးသဖြင့်ကော်မရှင်ကတွားရောက်လေ့လာခဲ့တဲ့ထောင်တွေအချင်းစခန်းတွေမှာထောင်တွေရဲ့အခြေအနေအရလူတွေအများများတာဝန်ထမ်းနဲ့ထောင်သားအရေးအတွက်မညီမျှတာတွေကျန်းမာရေးနဲ့တကူရေးတန်ရှင်ရေးကိစ္စတွေမှာစိုးရွားနေတဲ့အကြောင်းကော်မရှင်ဘက်ကတင်ပြထားတဲ့အပေါ်ထောင်သွင်းအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့တိုက်တွန်းချက်တွေကိုလွှတ်တော်ကိုယ်စားလှယ်တော်တော်များများကကြိုးစားထောက်ခံခဲ့ကြပါတယ်။ထောင်သွင်းအခြေအနေတွေတိုးတက်ကောင်းမွန်အောင်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွားရောက်မစစ်ဆေးနိုင်သေးတဲ့ထောင်တွေရဲ့အလုပ်စခန်းတွေကိုဆက်လက်စစ်ဆေးဖို့တိုက်တွန်းခဲ့ကြပါတယ်။တချို့ကိုယ်စားလှယ်တွေကတော့ရဲစခန်းတွေမှာစစ်ဆေးရင်တည်ဆုံသွားတဲ့အမှုတွေအပေါ်မှာကော်မရှင်ဘက်ကစုံစမ်းစစ်ဆေးဖို့တင်ပြလာတာတွေရှိပါတယ်။ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်ထောက်ပြဝေဖန်သွားခဲ့ပါတယ်။
ပြန်ကြားစာရာခိုင်နှုန်းအနည်းဆုံးဖြစ်တဲ့ဌာနတွေကိုကော်မရှင်နေနဲ့ပြန်ကြားစာတွေအမြန်ဆုံးရရှိဖို့အတွက်ထပ်မံဆက်သွယ်ပြီးတော့မှဆောင်ရွက်ပေးဖို့ကြံပြုလိုပါတယ
်ဒီလိုပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်ကော်မရှင်အနေနဲ့အဖြေရှာဖို့အတွက်လည်းသူကတိုက်တွန်းသွားခဲ့ပါတယ်ပူးပေါင်းဆောင်ရွက်မှုနဲ့တုံ့ပြန်မှုအားနည်းတဲ့ဌာနတွေကတော့ကာကွယ်ရေးဝန်ကြီးဌာနစစ်မှုဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနနိုင်ငံခြားရေးဝန်ကြီးဌာနသမရယုံဝန်ကြီးဌာနတွေဖြစ်တယ်လို့ဆိုပါတယ်တုံ့ပြန်မှုအားနည်းတဲ့တိုင်းဒေသကြီးပြည်내အစိုးရတွေထဲမှာရန်ကုန်တိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးရခိုင်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းဒေသကြီးစကိုင်းတိုင်းဒေသကြီးတို့ပါဝင်လျက်ရှိပါတယ်။ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးတဲ့အမှုတွေမှာကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတငယ်မရိမှုတွေစတဲ့အမှုအရေးအတွက်အလွန်နှဲပါတဲ့အပေါ်ထောက်ပြမှုတွေရှိပါတယ်။ဒီလိုအမှုတွေကိုလာတိုင်မှလက်ခံတာမဟုတ်ဘဲတီးသားစုံစမ်းစစ်ဆေးဖို့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ဦးထေးဦးကထောက်ပြသွားခဲ့ပါတယ်
။ကျေပြန့်လာနေတဲ့လူအခွင့်အရေးချိုးဖောက်မှုများကိုကော်မရှင်ကနေဦးဆောင်ဦးရွက်ပြီးပြီးတော့စုံစမ်းစစ်ဆေးဆောင်ရွက်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။မရိမှုများတက်ငယ်မရိမှုများဟာညာပြလျက်ရှိနေပါတယ်။ဒီကိစ္စတွေဟာဘာကြောင့်ဖြစ်လဲဆိုတာစိတ်ထင်ရာတွေပြောနေကြမယ်အစားတိတိကျကျစုံစမ်းစစ်ဆေးဖို့လိုပါတယ်။ဘာကြောင့်ဖြစ်ရလဲဆိုတာတိမှမှန်ကန်ထိရောက်တဲ့တားဆီးကာကွယ်မှုများပြုလုပ်နိုင်မှာဖြစ်ပါတယ်ဆိုတင်ပြခြင်းပါတယ
်လူခွင့်ရေးလှုပ်ရှားသူတွေဘက်ကလည်းကော်မရှင်ရဲ့2018အစီရင်ခံစာအပေါ်မှာကြိုဆိုခဲ့ကြပါတယ်
လူခွင့်ရေလှူရှားသူတို့ဖြစ်တဲ့ဦးအောင်မျိုးမင်းကတော့ကော်မရှင်ရဲ့လုပ်ငန်းတွေတည်ထက်ပုံမအောင်မြင်နိုင်ဖို့တည်စေကော်မရှင်ဥပဒေကိုပြင်ဆင်ပေးပြီးအလွှာဆုံးလူတွေပါဝင်နိုင်ဖို့အတွက်စ조사ဆောင်ရွက်တင်တယ်လို့ထောက်ပြခဲ့ပါတယ်။ကော်မရှင်ကိုတိုးတက်ဖို့အတွက်ဒီအလွှာဆုံးမှာပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူခွင့်ကော်မရှင်ဥပဒေမှာတော်တော်မူတည်နေတယ်။ဥပဒ
ဒီလိုမျိုးတွေကိုပြောင်းလဲမှုရှိတယ်။ဒါပေမဲ့အဲ့ရွေးချယ်မှုဘုတ်အဖွဲ့ကဘယ်လိုလူတွေကိုစာနမူနာထုံးနဲ့ရွေးချယ်မလဲဆိုတာကိုလည်းအတိအပြာမရှိဘူး။အဲ့တော့ဒါကြောင့်မလို့ပုံမူအားကောင်းပြီးအလွှာဆုံတဲ့သူကြီးအမျိုးသမီးတွေလည်းပါဝင်မယ်၊တိုင်းရင်းသားတွေလည်းပါဝင်မယ်၊လူငယ်တွေလည်းပါဝင်ပြီးတော့နောက်တစ်ကြောင်းတဲ့သူတွေပါဝင်နိုင်မှုတွေကဒီဥပဒေကိုပြောင်းလဲမှု၊ရွေးချယ
ဖြစ်ပါတယ
်ဒီနေ့ပြည်တော်စုလွှတ်တော်ကကိုယ်စားလှယ်အများစုကတော့မူရစေပြဿနာကြောင့်ထောင်ထွင်းအကျဉ်းချခံရတဲ့ကိစ္စတွေကိုထောက်ပြကြတာများပါတယ်ဒီပြင်ပညာပေးလုပ်ငန်းတွေတိုးတက်လှုပ်ဆောင်ဖို့အတွက်လည်းထောက်ပြကြတာတွေရှိပါတယ်ရှင
်ဒေါ်ရရှိညာရှင်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအဝေးစာလွှတ်တော်ကိုတင်ပြရမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်။အာဏာပိုင်တွေထိန်းသိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့ဒီထက်ပိုပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့လူခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲ။စူရာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-32-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုပါရစေ။လာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာမှာတော့မန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးတွင်မှဒီနှစ်ရဲ့အတွင်းဆက်လီတိမ်မောက်မှုဖြစ်ပွားတာကြောင့်အနည်းဆုံးလူ16ဦးသေဆုံးပြီးတော့လူ90ကျော်ပျောက်ဆုံးနေပါတယ်။အခင်းဖြစ်ပွားမှုနှစ်ခုလုံးမှာတော့ပျောက်ဆုံးနေသူတွေကိုဒေသခံအာဏာပိုင်အဖွဲ့တွေမိသက်နဲ့ပရဟိတအဖွဲ့တွေကဆက်လက်ပြီးတော့ရှာဖွေနေစေဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဆက်လီတိမ်မောက်ပြီးလူသေးပျောက်ဖြစ်ပွားခဲ့တဲ့နေရာတွေကတော့မန္တလေးတိုင်းဒေသကြီးမလိုင်မြို့နယ်ဇီတော်ဆယ်နဲ့မကွေးတိုင်းဒေသကြီးရေနံကျောင်းမြို့နယ်ကအေရဝီမြစ်တွင်မှဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးမလိုင်မြို့နယ်ဇီတော်ဆယ်မှာဆက်လီတိမ်မောက်ခဲ့တာကတော့ဒီကနေ့မနက်ခင်းပိုင်းမှာဖြစ်ပြီးအခင်းဖြစ်ပွားတာနဲ့တည်ဆုံမှုအခြေအနေကိုနှထိုးကြီးမြို့နယ်ကဒူးအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။ဟောကျွန်တော်တို့မနက်၈နာရီခွဲလောက်ဒီလေမှောက်သွားတာပေါ့ကနဦးတရင်ရတော့သူတို့ကရေလဲဖရားရောက်မှာဖရားအနေကစားတင်သွားတာရေလဲဖရားမရောက်ခင်မှာဒီလေမှောက်သွားတာပေါ့ကျွန်တော်တို့နေ့လည်းရထားတဲ့တရင်ပေါ့နော်ပါသွားတာကလေသမားနဲ့ဆိုစုစုပေါင်း25ယောက်မှာကျွန်တော်တို့ရှာတွေ့တဲ့ဓာတ်ပေါ်တွေကအကြာ1ယောက်မ9ယောက်ပေါ့နော်ပျောက်ဆုံးတာကအကြာ5ယောက်မ10ယောက်စုစုပေါင်း15ယောက်ရှိတယ်ကျွန်တော်တို့မြို့နယ်ကအုပ်ချုပ်ရေးမှုရဲ့လုံးနဲ့မိသက်အကျဉ်းစီမိသက်ဒါတွေကကယ်ဆယ်ရေးတွေလုပ်နေပေါ့အကျန်တဲ့ဟာလဲကျွန်တော်တို့ရှာဆဲပဲဗျ
တည်ဆုံးသူတွေဟာမြစ်သားမြို့နယ်ဟောင်းနှက်ကျွရကဖြစ်ကြောင်းပြောပါတယ်ဇီရောဆယ်ဟာမလိုင်နှထိုးကြီးမြစ်သားဝမ်းတွင်စတဲ့မြို့နယ်တွေနဲ့ဆက်ဆက်တည်ရှိနေတာဖြစ်ပါတယ်မကွေးတိုင်းဒေသကြီးအတွင်းဆက်လက်တိမ်မောင်းမှုကတော့အင်ကာနဲ့ညနေပိုင်း3နာရီလောက်ကရေနံကျောင်းမြို့နယ်မန်မြေကျွရအုပ်စုဖရဲကျွန်းကျွရအနီးမှာဖြစ်ပွားခဲ့တာပါဒီအခင်းဖြစ်ပွားခဲ့တာကိုမန်မြေကျေးရွာအုပ်ချုပ်ရေးမှူးဦးမျိုးစောတန်းကအခုလိုပြောပါတယ
်။မနေ့ကညနေ3နာရီကျော်ပြတာကကျုံးပြဿနာလေးရှိတယ်။ကျုံးပြဿနာဖြစ်ရတယ်။တစ်ခါကနေမှဝိုင်းဝဲလိုက်လို့တော့မှသူ့ပြီးဆက်လို့ပေါက်ပါ6လောက်တော့ပြီ။မတွေ့ရ38ရောက်။အတွင်းထဲကိုအိမ်ဆောင်နေကြတာရဲ့ပြဿနာဖြစ်နေတော့တစ်နှစ်ကျော်ဆက်ရှိမှရှိပါနဲ့အိမ်မရှိသေးတာနဲ့ပြည်ပြုံးဖြစ်ကြတာပေါ့အတက်သွားတော့ကြ။
Xin nàng cháu mưu này cả càng ta dọa ra rồi hả? Phía chúng dọa bài mì mà lại ông nê thay nè sổ bì. Chúng mì bánh xài mù nè nhìn bó nè kê yà gà. Mà nê gà rõ phía chúng dọa ra rồi hả? Càng ta dọa bác gù tòa yào bì nê hình chú gù phía xí yà gà. Ô xu nà khu ụ chà khai yàn phía bó kê cháu nè. Phía chúng dọa ra rồi xa lì nè thuật bì xin. Tìm bó kê ra phía cháu trên rồi phía bó nì bà rè. မန်နီကြီးရောအုတ်ချွေမူကတော့လောလောဆယ်ကစေးလုပ်ငန်းတွေဆောင်ရွက်နေပြီးဒီအခင်းဖြစ်ပွားပုံကိုစုံစမ်းနေစေတာဖြစ်ကြောင်းပြောပါတယ်ရေနံကြောင်းမျိုးနဲ့မိသက်ချက်ဖွဲ့ကိုမေးမြန်းရမှာတော့လူရှိရောက်တည်ဆုံးပြီးသုံးဆယ်ရှိရောက်ပျောက်ဆုံးနေတာကိုအတည်ပြုပြောဆိုပါတယ်ကိုမိုးစောတရင်ပြပထားတာပါအခုတော့နိုင်ငံတကာတရင်လွှာဘက်ကိုလှည့်ပြီးကြအောင်ပါရှင် သမရဒေါ်နယ်ထရမ့်ကအပြင်အထံဝေဖန်ထိုးတဲ့ခန်နီယာဒူရီရဲမှာပါတဲ့မင်းနီဆိုတာပြည်နယ်အောက်လွှတ်တော်အမတ်အီလ်ဟန်အူမာကလူမျိုးရေးခွဲခြားမှုနဲ့လုံခြုံရေးဆွဆွဲချက်တွေကိုထိတ်တဲ့ရင်ဆိုင်ကြဖို့သူ့ကိုထောက်ခံတဲ့သူတွေကိုတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲ2021နှစ်သမရရွေးကောက်ပွဲမှာသမရထရမ့်ကိုအနိုင်ရဖို့အတွက်ဆက်ပြီးတော့အာရုံစိုက်ကြဖို့ကိုလည်းပြောပါတယ်။ဘရိုင
Because if we don't fully confront it and push people, we're going to be
here.
All of the American North American Muslim Dupit, Rashida Tlaib, Alexandria Ocasio Cortez, Ianna Presley Ronetu, Miss Omagule, Yojizim as Gari Pures, who beat the Nazi fitting group and Taraba. Through a moving and visit, Yan Dwadin, Eluga, Tamaraga, Titama Yitabari. Eddie Lurama, Sumari Nangani, Duka, the two of the American Wizard, Miss Oma de Alpe, Dinangama, Mura du Moda to be, the Maratrami, a Pintan Zone Tuna Murigo, Diga Kayaduba. တောင်တူစက်တမလာစရိယကျန်းသက်ဝါရဆွေတိုက်ခိုက်ခံရမှုအတွက်အမေရိကန်ကိုအပြစ်တင်နေဆိုပြီးမကြသေးခင်ကမဲဆွေစီယုံမှုတစ်ခုမှာသမနာထရမ်ကမစ်အိုမာကိုဆွဆွဲပါတယ်။အကြောင်းကတော့တိုက်ခိုက်မှုမှာပါတဲ့မွတ်စလင်တွေကိုမစ်အိုမာကလူတချို့ကတခုခုလုပ်ခဲ့တယ်ဆိုတာတော့ပြောထားဘူးလို့ပါ။သမနာကအဲ့လိုပြောတဲ့အခါတက်လာတဲ့လူကဆန်ဟာဘက်ဆိုပြီးတော့ဩကြပါတယ်။
ချမ်းသာတဲ့အမေရိကန်ဂျူးအလူရှင်တွေကအစ္စရေးဆိုင်ရာအမေရိကန်မူဝါဒပေါ်လွှမ်းမိုးမှုတိတ်ကြီးတယ်လို့ရေးခဲ့တာပါဒီပေါ်ဒီမိုကရက်တွေကရောရီပက်ဘလီကန်တွေကပါဝေဖန်တာခံရပြီးတဲ့နောက်မစ်အိုမာကပြန်တောင်းပန်ပါတယ်တနင်္လာနေ့ကအင်ဂျူတော်မှာပါကစ္စတန်ဝန်ကြီးချုပ်နဲ့တွေ့တဲ့အချိန်ဒီအမျိုးသမီးအမတ်၄ဦးကိုသမနာထရမ်ကထပ်ပြီးဝေဖန်ပါတယ်ကျွန်တော်တို့တန်းပြီပေါ်တိတ
ထောက်ခံသူတွေကတခဲနဲ့အားပေးကြိုဆိုကြပါတယ်။အင်္ဂါနေ့ကပွဲကိုတက်သူတွေတူးကတော့အီရတ်စစ်ပွဲမှာကြာဆုံးသွားတဲ့ပါကစ္စတန်နယ်ဘွားအမေရိကန်စစ်သားတူးရဲ့ဖခင်ဖြစ်သူခီဇာခန်ပါ။သူဟာသမ္မတထရမ့်ရဲ့မွတ်စလင်စံကြီးရဲ့ပြောဆိုချက်တွေပေါ်2016ဒီမိုကရက်ပါတီညီလာခံမှာဝေဖန်ခဲ့သူလည်းဖြစ်ပါတယ
်။ World and this nation looks up to you to lead.You have been chosen.
ဘာကြီးနဲ့ဒီနိုင်ငံကခမည်းရဲ့ဥဆောင်မှုကိုမျှော်လင့်နေပါလေ။ခမည်းဟာရွေးချယ်ခံထားရသူပါ။ခမည်းရဲ့ခေတ်ကာလကခမည်းကိုရေးထားပြီးပါပြီ
။သူဟာမွတ်စလင်ဖြစ်တာကြောင့်အစ္စလာမ်ရဲ့အကြံဖက်ဝါဒီတွေနဲ့အစွန်းရောက်ဝါဒီတွေတက်ရေးနေလို့လူတွေကယူဆကြတဲ့ပေါ်သိစိတ်ပြက်မိတယ်အကြောင်း Miss Omar ကပြောပါတယ
်။ As Muslim legislators, we are constantly being asked to
မွတ်စလင်ဆိုတော့အမတ်ဖြစ်တဲ့ကျမတို့ဟာတခြားလူတွေကိုမမေးတဲ့ကိစ္စတွေကိုအမြဲအမေးခံနေရပြီးအချိန်မြင့်အလဟတာဖြစ်နေရပါတယ်
။ဒီအမျိုးသမီးလူတော်အမတ်တွေကိုသမရရဲ့ဝေဖန်ချက်အများစုဟာမှားတယ်၊ဒါမှမဟုတ်လှည့်တာတွေဖြစ်နေတယ်လို့လေးလာသူတွေကပြောပါတယ်။ဒါဟာ2020သမရရွေးကောက်ပွဲမတိုင်ခင်သူ့ကိုထောက်ခံသူလူပြူတွေကိုလှုပ်ဆော်ဖို့ရည်ရွယ်တာလို့သုံးသပ်ကြပါတယ်ခင်ဗျာ
။ကိုချေချော်သိမ့်ပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးစာလိုက်ကနေဝေဖန်ကြံပေးစာရီပေးပို့လို့ရင် VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပြင်းချင်းည 10:00 မှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ပုံတူနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြမလူဒုနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့ဥကျော်စံတာရဲ့မြမရေးတုံသက်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
တိုက်ပွဲဟာဒီနား6လအတွင်းမှာကို23ဆလောက်ကျေပြန့်လာတယ်။မြေတိုင်းလူတွေပဲ
နိုင်ငံရေးလမ်းကြောင်းပိတ်နေတဲ့ရခိုင်ငင်းငင်းရေးအလားလားဆိုတဲ့အကြောင်းအရာပေါ်မှာပြည်သူ့လွတ်တော်ဆိုင်ရာမြေပုံမြို့နယ်ကိုယ်စားလှယ်ဦးဖေတန်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်အားကစားသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါသေးတယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။တုတ်ကွေးယောဂကာကွယ်ဈေးကိုထိုးထားသည်ဖြစ်စေမထိုးထားသည်ဖြစ်စေကိုယ်ခံစွမ်းအားကောင်းမွန်နေဖို့ကသာပို့ပြီးတော့အရေးကြီးရာကြောင့်အခုလိုတုတ်ကွေးအဖြစ်များနေတဲ့အချိန်မှာကိုယ်ခံစွမ်းအားကောင်းမွန်အောင်ဂရုစိုက်နေထိုင်သင့်တဲ့အကြောင်းကိုဒေါက်တာတန့်စောကဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ဇူလိုင်လထဲမှာတုတ်ကွေးယောဂဟာပြန်ပြီးခေါင်းထောင်လာနေပါတယ်ဒါဒီတကွေး H1N1 ကြောင့်အသက်သေဆင်းရသူတွေဟာမြန်မာတနိုင်ငံလုံးတိုင်းတာနဲ့ကြည့်မယ်ဆိုရင်အရေးအတွက်30ကျော်အထိရှိလာနေပါပြီ။တကွေးဖြန့်နာတံကိုခန်းစားနေရသူတွေဟာလည်းအများပြားရှိနေတာကိုတွေ့ရပါတယ်။တကွေးကာဝယ်ဈေးမထိုးလိုက်ရသေးတဲ့သူတွေကတချို့ဟာလည်းအခုအချိန်မှာကာဝယ်ဈေးထိုးဖို့ပြင်ဆင်နေကြတာပါ။ဒီရသည့်အချိန်ကာလမှာတကွေးရောဂါကာဝယ်ဈေးကိုထိုးထားသည့်ဖြစ်စေမထိုးထားသည့်ဖြစ်စေမိမိတို့ရဲ့ကိုယ်ခံစွမ်းအားကိုကောင်းမွန်နေအောင်ဖြူဆိုင်နေထိုင်စားသောက်သင့်တယ်လို့အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒဝင်းမြင့်ကအခုလိုပြောပါရစေ။
အဓိက main ကတော့ပေါ့နော်ဗီတာမင် C ပေါ့နော်ဗီတာမင် C များပါတဲ့အစားအသောက်တွေကျွန်တော်တို့နေ့တိုင်းစားသောက်ပေးဖို့အရေးကြီးပါတယ်။ပြီးတဲ့အခါကျတော့နောက်တစ်ခုကတော့ကျွန်တော်တို့ကိုယ်ခံစွမ်းအားတွေကိုတက်စီတာကတော့အသားဓာတ်လို့ခေါ်တဲ့ protein ဓာတ်ရဲ့နောက် zinc ဓာတ်လို့ခေါ်တဲ့နော်အစားပေါ့နော်သတ္တုဓာတ်တမျိုးရှိပါတယ်။ဒီဓာတ်တွေကိုဒါများများလာစားနိုင်ခဲ့မယ်ဆိုရင်ကျွန်တော်တို့ကိုယ်ခံစွမ်းအားတွေကောင်းနေမယ်ဆိုလို့ရှိရင်ဒီလိုမျိုးတုတ်ကွေးယောဂါတွေအားလုံးကိုကာကွယ်နိုင်မှာဖြစ်ပါတယ်လို့လည်းပြောချင်ပါတယ်
။ကိုယ်ခံစွမ်းအားကောင်းမွန်နေထိုင်တဲ့နေရာမှာဗီတာမင် C ဓာတ်အသားဓာတ်နဲ့ zinc ဓာတ်တွေပါဝင်အောင်စားသောက်ပြီးအေးဝအောင်အိပ်ပေးဖို့လိုတယ်လို့သိရပါတယ်။ဗီတာမင် C ပရိုတင်းအသားဓာတ်နဲ့ zinc အာဟာရဓာတ်တွေလုံးလုံးလောက်လောက်ရရှိအောင်ဘလို့အစားအစာတွေကိုရွေးချယ်စားသုံးပေးဖို့လိုပါလေလို့မေးကြည့်တဲ့အခါဒေါက်တာဒဝင်းမြင့်ကအခုလိုပြောပါတယ်။
အဲ့တော့ပေါ့နော်ဗီတာမင် C အများဆုံးပါတာကတော့ကျမတို့ဥပမာဆိုလို့ရှိရင်ပေါ့လိမ္မော်သီးတို့ရှောက်သီးတို့နောက်ပြီးတော့မှနော်ဆန်ကစ်သီးတို့နော်ဒီလိုမျိုးလေးတွေပေါ့အရွက်ထဲမှာဆိုလို့ရှိရင်လေကင်မွန်းချင်ရွက်တို့နောက်ပြီးတော့မှစာပေါ့ချင်မောင်ရွက်တို့ဒါလိုမျိုးတွေအားလုံးကဆိုရှင်ဗီတာမင် C တွေလည်းပါတဲ့အတွက်ကြောင့်ဒါကျမတို့မြန်မာလူမျိုးတွေအနေနဲ့လွယ်လွယ်ကူကူပဲစားသောက်လို့ရပါတယ်နောက်ပြီးတော့မှတက်ကွေးတွေဖြစ်နေတဲ့အတွက်ကြောင့်ကျမတို့စပြုတ်ရည်များများပေါ့နော်စပြုတ်ရည်တောက်တဲ့ခါမှလည်းဒီလိုပဲချက်စပြုတ်လေးလုပ်လိုက်ပြီးတော့မှရှောက်ဖြုံသီးလေးထည့်တာမျိုးနော်နောက်ပြီးကင်မွန်းချင်ရွက်လေးခတ်တာမျိုးဆိုဒါမျိုးဆိုလို့ရှိရင်ကျမတို့တွေကဗီတာမင် C လည်းပါသွားမယ်ပြီးအခါကျအသားဓာတ်လည်းပါသွားမယ်ပေါ့နော်အဲ့တော့ zinc ဓာတ်ကိုပို့လို့ချင်တယ်ဆိုတော့ကျမတို့အခုချိန်မှာမြင်းများပေါက်တဲ့ပဇွန်နေပေါ့နော်ပဇွန်နေဆိုလို့ရှိရင်ဒါမြင်းများသုံးပြီးတော့မှစပြုတ်ရည်လေးလုပ်လိုက်မယ်ပဇွန်နဲ့ကင်မွန်းချင်ရည်လေးကြော်လိုက်မယ်ဆိုလို့ရှိရင်ဒါတော်တော်လေးကိုလည်းစားကောင်းတဲ့အရာလည်းဖြစ်မယ်နောက်ပြီးတော့မှကိုယ်ခံစွာအားတွေလည်းတက်စီမယ်ပြီးလို့ရှိရင်တုတ်ကွေးယောဂါကိုလည်းကာကွယ်နိုင်မှာလို့လည်းကျမပြောချင်တယ်ပေါ့နော
်အကြောင်းမျိုးမျိုးကြောင့်တုတ်ကွေးယောဂါကာဝယ်ဆေးမထူထားတဲ့သူတွေအနေနဲ့လည်းအရွှဲအနွယ်ကူးဆက်ခံရနိုင်မလားဆိုပြီးဆိုရင်ပူရနေကြတာပါကဝစီထူထားသည့်ဖြစ်စေမထူထားသည့်ဖြစ်စေကိုခံဆွမ်းအားကောင်းမွန်နေအောင်နေထိုင်နိုင်ဖို့သာပူပြီးရေးကြည့်တာကြောင့်ကိုခံဆွမ်းအားကောင်းစေမယ့်အစားအစာတွေကိုရေးချယ်စားတောက်ပြီးအရေးဝအောင်အိပ်ဖြစ်တယ်လို့ကျောင်းသားတူဖြစ်သူကိုကောင်းတက်ဟင်းကအခုလိုပြောပါတယ
်စားတာတောက်တာကတော့ကျွန်တော်နေ့တိုင်းဘယ်လိုပြောမလဲအသီးအရများများစားတယ်ကျွန်တော်ကထမင်းစားရပြီပေါ့တိုးစရာတွေ့နေတော့မှမုံလောင်းညီတို့ပါလို့မဟုတ်အသီးအရစားတာရှိတယ်ကျွန်တော်ကအရင်ကမျက်မှန်နေပါတက်ကတော့ကျွန်တော်အဲ့လိုအရွက်အစိမ်းတို့ပါအသီးအရစားတယ်မုံလောင်းညီတို့ပါမုံလောင်းညီတို့ပြင်မြင်ခွာရတို့အဲ့လိုမျိုးပါလေထမင်းနဲ့စားရခါရံစားပြီးအဲပြီးရင်တခြားဘယ်လိုပြောမလဲအသီးရပေါ့ပန်းသီးလိုအဲ့လိုမျိုးစပြည့်သီးလိုစားရှိတယ်ပြီးရင်အစားရောပုံမှန်တော့စားတာပေါ့
ตัวกุยก็กู้เสร็จมาแข่งเอาคิวไซเดเนียมาคุยกันสักกองมือเนี่ยนี่ไทยมูลดูดูเล็กกูเสพยาเนี่ยมาจากขนาดสี่จุดแปดสิบปีบุกอะไรยี่จีบอะไรเสพยาไม่ยานายเนี่ยชินีมาสุยเฮนเจลูมิวเล็กแต่สิ่งสี่รูดงฟิวบีเล็กแต่ชินีกูคิวไซเดเนลูจะได้ตัวเองมีงานเจ้าอะไรปูเรียบ่เนาะฟาร์สปูเรียเนี่ยอันนั้นมาสี่เดือนจังจะมารูเรียจะคู่กันมีวิสุทธิ์เลสซีปุยยี่จีบอะไรแล้วเลสซีเรียเนี่ยมาเลยที่รูบาเบจะมารูเสพยาเนี่ยชินีเลสซี
ဒီလိုချိန်ကတော့ကျမတို့အိမ်ထဲမှာပဲဖြစ်ဖြစ်ပေါ့နော်အလုပ်ထဲမှာပဲဖြစ်ဖြစ်နေတာတော့ပုံပြီးရမှာလည်းလုံခြုံပါတယ်ဒီနော်တကယ်ရောဂါကဝေးစည်းကိုထူးထားသည့်ဖြစ်စေမထူးထားသည့်ဖြစ်စေကိုကန်ဆာအားနည်းတဲ့သူတွေနဲ့နာတာရှိရောဂါဝေးနာခံစားနေရတဲ့သူတွေအနေနဲ့ကတော့လူထူးတဲ့နေရာတွေကိုတနိုင်တမျှမတွားပြအောင်ရှောင်ကျဉ်သင့်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကကြံပေးပါတယ်ကျမ
တကွေးဖြစ်များနေတဲ့အချိန်မှာကိုခန်းစွန်းအားကောင်းအောင်ဂရုစိုက်နေထိုင်တဲ့အကြောင်းကိုဒေါက်တာတန်စောကစုစည်းတင်ပြပေးထားတာကိုနားဆင်ကြကြရပါအခုတော့ဦးကျော်စံသားရဲ့မြန်မာရေးတုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီမိုကရေစီနည်းကြကြရေကောက်တင်မြှောက်ထားတဲ့ပြည်တော်စုလွှတ်တော်ဟာပြည်တော်စုအရေးဖြစ်တဲ့ရခိုင်အရေးကိုအရေးတည်ယူဆွေးနွေးအဖြစ်ရှာဖို့ဘာကြောင့်ပြက်ကွက်နေပါသလဲလွှတ်တော်ကသာ ါရဲ့ရှင
်ဒီနေ့ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တက်မတော်နဲ့အေအေတွေတိုက်ပွဲရခိုင်တိုက်ပွဲအခြေအနေပဲဆိုတော့ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလွှတ်တော်ကဘယ်လောက်ထိဖြည့်ဆင်းနိုင်မဲ့အလားအလာရှိတယ်လဲဆိုတာကိုသိချင်တာပါဒါပေမဲ့လောလောဆယ်မှာစမေးချင်တဲ့မေးခွန်းကတော့အဲ့ဒီရခိုင်တိုက်ပွဲအခြေအနေဟာအခုအခါအရှိန်မြင့်လာသလားအရှိန်ရော့ကျသွားသလားသူတို့မဟုတ်ပုံမှန်ပဲဖြစ်နေသလားဆိုတာနည်းနည်းအကြံပြင်းခြုံငုံပြောပြပါခင်ဗျာ
ဟုတ်ကဲ့အစပရမတော့ဒီတက်တော်ကဝင်လာတာကပလဲဝါကစပါတယ်အဲ့ဒီနေရာတဝိုက်မှာပဲရသေးတော့ပုံကျွန်းကျောက်တော်အဲ့ဒီနေရာမှာဖြစ်နေတာကနောက်ပိုင်းမှာတော့မြောက်ဦးမင်းသားဒီကိုအခုဆိုရင်အားမြို့နယ်ကြီးရောက်လာပါတယ်အဲ့ကြောင့်ဒီတိုက်ပွဲဟာဒီနား6လအပြင်မှာကို23ဆလောက်ကျေပြန့်လာတယ်မိတိုင်းလူတွေပဲဖြစ်နေတယ်ဖြစ်တဲ့အခါမှာလည်းရင်းနှုန်းကတော့သူတို့အလေးအနက်တိုက်တယ်ဆိုတာကအခုကသူတို့ကစစ်ကြောင်းတွေကိုဟိုဝင်ပြီးတော့အင်းနဲ့အားနဲ့တိုက်လာတာတွေရှိတယ်။အရေးတက်တွေကိုသူတို့ဒုံးကျည်တွေနဲ့ပြစ်တာတွေရှိကြတယ်။ရှုံပြီးတော့ပြောရရင်တော့တိုက်ပွဲဟာကျယ်ပြန့်လာတယ်။ပို့ပြီးတော့ပြင်းထန်လာတယ်။ပြည်သူတွေပို့ပြီးတော့ဒုက္ခကြောက်နေရတယ်လို့ကျွန်တော်အကြမ်းဖြစ်ပြောလိုပါတယ
်။တစ်ဖက်မှာလည်းအစိုးရကုစလေညီညာရေးအဖွဲ့နဲ့အေးပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ညီညာရေးစကားတွေပြောကြတာကန့်လန့်ကြတာကြားပါတယ်။အဲ့ဒါကဘယ်လောက်ထိရောက်ပါသလဲအဲ့တော့
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါလည်းကြားပါတယ်ဒါပေမဲ့တကယ်တမ်းပြောရမှာကအေအေနဲ့အဲမြမတက်မတော်ဖြစ်ပါတယ်ပြီးတော့မြမတက်မတော်ကစီကန်းချက်တွေကျူတင်တက်မှတ်ချက်တွေအေနဲ့အေအေကိုဆွေးနွေးတဲ့အခါမှာအေဟာရခိုင်ပြည်နယ်ထဲမှာနေလို့မရဘူးလိုင်ဂျာပြန်သွားမှပိုင်လို့ချိုးနိုင်တယ်ဆိုတာမျိုးနောက်ပြီးတော့အေအေကိုအကျန်းဖက်အပွဲတက်မှတ်တယ်အေအေခေါင်းဆောင်တွေကိုအကျန်းဖက်ခေါင်းဆောင်ဖြစ်တရားစွဲတယ်အဲ့ဒါလိုကျူတင်ဒီကန့်ချက်တွေနဲ့ပေါ့နော်လွှမ်းမိုးနိုင်တဲ့အဲဒီလူရက်တွေနဲ့အဲထုတ်နေတဲ့အခါမှာဒါတယောက်နဲ့တယောက်ဆွေးနွေးဖို့လက်တွန့်လာတယ်မဖြစ်နိုင်တဲ့အခြေအနေမျိုးရောက်လာတယ်အဲဒါကြောင့်တပ်မတော်ကဒီစီကန့်ချက်တွေမတတ်မှတ်ပဲနဲ့ညီကိုရှင်းပဲအဖွဲ့နဲ့ဖြစ်ဖြစ်ဒီခိုင်းပြည်ငွေရေးကတည်တော်မှုအရေးဖြစ်ပြီးဆိုပြီးတော့တည်တော်မှုစိတ်ဓာတ်နဲ့ကျွန်တော်တို့ကအကုန်လုံးမမနာရီရှော့ပြီးတော့ဆွေးနွေးရဲ့စကားဝိုင်းကို ဖွင့်ပေးမယ်ဆိုရင်တော့ဟောဒါပို့ပြီးတော့အခြေအနေကောင်းမယ်အလားအလာကောင်းမယ်လို့ကျွန်တော်တို့မြင်ပါတယ
်တချို့တိုင်းရင်းသားအင်အားစုတွေနဲ့ဆွေးနွေးတဲ့နေရာမှာတက်မတော်ဘက်ကဒီဟာနဲ့ပို့ပြီးတော့နှိမ့်နှိုင်းလို့ရတဲ့ဆန္ဒပြသတယ်သဘောထားပို့ပြီးပျော်ပြောင်းတယ်လို့အေးနဲ့နှိုင်းချီမိပြောရင်မှန်သလားခင်ဗျာဘာဖြစ်လို့အေးကိုကြတော့လောက်တင်းမှနေရသလဲဆိုတော့တခါခါစဉ်းစားမိမှလည်းကျွန်တော်စဉ်းစားချက်မှန်ပါလားဘာကြောင့်အဲ့လိုတင်းမှနေထင်ပါလဲတက်မတော်ဘက်က
အဲ့လိုဖြစ်နေရတဲ့အကြောင်းကတော့ကျွန်တော်ရခိုင်ပြည်နယ်ကိုရခိုင်တပ်တော်ရောက်လာတဲ့အခါမှာသူကရခိုင်ပြည်နယ်မှာအခြေချက်ခွင့်မပြုရင်ဘာလို့ဆိုတော့ရခိုင်ပြည်နယ်ကမြို့သားရေးစိတ်ဓာတ်ပြင်းထန်တယ်နိုင်ငံကြီးအားဖြင့်လည်းပဲအဲကျွန်တော်တို့ဒီဥတွေကောင်ထဲကလုံးလုံးမရဘူးဆိုတော့ခံစားချက်တွေရှိနေတယ်ပြီးတော့ပဋိရှင်နေမှာလည်းပဲရခိုင်ပြည်နယ်အချင်းချင်းတွေနဲ့နေတယ်ဒီငယ်တွေလုံးလည်းမဖြစ်နေတယ်အနာကမြင်းလင်းချက်မရှိဘူးအဲ့ဒါတွေနဲ့ရခိုင်ပြည်ကခံစားနေရတာတွေအများကြီးရှိတယ်အဲ့တော့ရခိုင်တပ်တော်ရောက်လာရင်ရခိုင်ပြည်သူတခုလုံးကတပ်တော်ကိုထောက်ခံပြီးတော့ပူးပေါင်းပါဝင်သွားကြရင်ဒါပြည်ထောင်စုအင်အားနဲ့ဒါဟာလားအနေရရှိရယ်နောက်ပြီးရခိုင်ဒေသမှာတခြားနိုင်ငံတွေကနိမ့်နှုံနာမှုတွေလည်းရှိတယ်အခြားဆိုတဲ့အပွဲစီရဲ့ပြဿနာလည်းရှိရယ်ဆိုတော့ရခိုင်ဒေသဟာအဲ့လိုထူးခြားတဲ့အခြေအနေကြောင့်เนาะဒါနိုင်ငံတော်အင်းနဲ့ဒီမှာအေးကိုအရှေ့စိုက်ခွင့်ပြုရရင်ဒီစစ်စင်ရေးကြီးကြီးမားမားတို့မဲ့ဆိုတဲ့အခြေအနေမျိုးကြီးရောက်လာနိုင်တာပေါ့။အနောက်ပြီးတော့ဟိုစိတ်မချရဘူးပေါ့။အချက်ပြောရတယ်လည်းဝင်လာနိုင်တာပေါ့။အဲကြောင့်ဒါဟာဒီတိုင်းနဲ့ပြတ်နာအပူပူချုပ်ထွေးလာမယ်ဆိုတဲ့အဲလိုသဘောထားတွေရှိတဲ့အတွက်နဲ့အဲဒီလိုဒီခိုင်တင်တဲ့နေရာမှာအေးအေးကိုအရှေ့စိုက်ခွင့်မပြုကြဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ
်။ဟုတ်ကဲ့။ဆိုတော့ဥပိသန်ပြောသွားတဲ့အထက်မှာလည်းပါပါတယ်။မြန်မာနိုင်ငံရဲ့လွှတ်တော်အနေနဲ့ရောဒီကိစ္စကိုဘယ်လောက်ထိကင်တွယ်ဖြေရှင်းဖို့ကြိုးပမ်းမှုရှိပါသလဲခင်ဗျာ။အဲ့မှာတင်ပြဆွေးနွေးရလာဥပ္ပဒါ
ကျွန်တော်ကတော့လေလွတ်တော်ဆိုတော့ဥရေကြီးမာနိုင်ပေါ့နော်။ဟောအစိုးရဆိုတာကတော့အုပ်ချုပ်ရေးမာနိုင်ပါ။အဲဒါမဲ့ကျွန်တော်ဒီနေ့ energy ပြောမှုရဲ့လွတ်တော်နဲ့ဒေါန်ဆန်းစုကြည်ခေါင်းဆောင်နဲ့ energy အစိုးရအပေါ်မှာအာကျွန်တော်ကတော့အဲ့လိုတိကျမမြင်ဘူး။ဘာလို့လဲဆိုတော့ဟောဒါ energy ကအစ်တော်တဲ့မှာအပြတ်တက်နေရယူထားလို့ဖြစ်ပါတယ်။ပြီးတော့အဲ့လိုရှင်နေမှာဒီအထူးသဖြင့်ရင်းချမ်းရေးဖြစ်စဉ်တွေမှာဒေါန်ဆန်းစုကြည်ဒီဥဆောင်ပြီးတော့20ပြည်ပြည်လုံးညီလာခါမှာအဖြေရှာဖို့ကြိုးစားတယ်ဒါမဲ့ရက်တန်နေရပေါ့အဲ့ဒီခါမှာသွတ်တော်အပြုဝင်ပြင်ဖို့ကြိုးစားလာတယ်အဲအဲ့ဒါဘာလဲဆိုတော့အစိုးရနဲ့သွတ်တော်ဟာလာပူးပေါင်းဆောင်ရွက်တဲ့သဘောလို့ဟိုမြင်ပါတယ်အဲဒါကြောင့်ကျွန်တော်တို့အစိုးရကငင်းချမ်းရေကောင်တဲ့ပေါ်ရမှာသွတ်တော်အကြီးအကဲတွေနဲ့လက်တွဲပြီးဆောင်ရွက်မယ်သွတ်တော်လမ်းကြောင်းကအဖြေရှာမယ်ဆိုရင်ရနိုင်ပါတယ်ဥပမာသွတ်တော်ကတမန်ကလုံးကိုအပြစ်ခတ်ရက်ဆဲဖို့အစိုးရကိုတိုက်တွန်းတဲ့အဆိုမျိုးနော်နောက်ပြီးတော့လူတော်ကဒီတိုင်းသားဒေသတွေကိုပြည်နယ်တွေကိုပေါ့ဗျာဓာတ်ပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်စီမံရေးချပြီးတော့ဆောင်ရွက်ရတိုက်တွန်းတဲ့အဆိုမျိုးအဲဒါမှမဟုတ်ပြည်တော်မှာငင်းချမ်းရေးပေါ်ဆောင်မှုကော်မတီကိုအဖွဲ့မျိုးဖွဲ့ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့နော်ဒီအစိုးရနဲ့လက်တွဲပြီးဆောင်ရွက်တာမျိုးနောက်ဆုံးဒီမှာဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်လာရေးအတွက်ကျွန်တော်တို့ကြိုးပမ်းတဲ့ဟာမျိုးပေါ့နော်အမျိုးမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်လို့ဟိုရနိုင်တယ်ပြည်တော်ရဲ့အင်အားကိုနိုင်ငံတော်အစိုးရကလည်းဒါလက်တွဲပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့မြန်မာနဲ့ငင်းချမ်းရေးကိစ္စကပုံမှန်ပြင်လာမယ်လို့ကျွန်တော်ထင်ပါတယ
်။အတက်စီကပဲဥပိသန်ပြောတာဆိုရင်လွှတ်တော်ဟာတကယ်တမ်းလုပ်မယ်ဆိုရင်လုပ်နိုင်တဲ့အခြေအနေရှိရတာနဲ့အခုဘလောက်ထိလုပ်ပါသလဲအဲ့တော့အဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘလောက်မှန်မှန်ငန်ငန်တင်ပြသုံးသပ်နိုင်ခွင့်ရှိပါသလဲလွှတ်တော်မှာအဲ့လိုတင်ပြကြပါသလားဆွေးနွေးကြပါသလား
။ကျွန်တော်တို့အဖြေရှာဖို့ကြိုးစားပါတယ်။ဒါမှမဟုတ်ရခိုင်ပြည်နယ်လွှတ်တော်ကတော့ရခိုင်မျိုးသားပါတီ ANP ကကြီးစိုးတဲ့လွှတ်တော်ဖြစ်လို့အဲ့ဒီမှာတော့ကျွန်တော်တို့အဆိုတွေအကုန်လုံးနိုင်ပါတယ်။ဥပမာငင်းချမ်းရေးအတွက်ဆိုရဲကြီးကြီးဒုက္ခတွေဒီကိုကုလပံပိုးရေးဆိုရဲကြီးကြီးနော်ဒီ internet line တွေဖြတ်ထားတဲ့အဆိုရဲကြီးကြီးအကုန်လုံးကအဲ့ဒီမှာအတူရှိပါတယ်။ဒီနယ်အစိုးရချင်းပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုတွေပေါ့။ဒါနဲ့ဒီနယ်အစိုးရကတိုက်တွန်းလားမတွန်းလားတော့မသိဘူး။ဒီတောင်စုအစိုးရကတော့ဒါတွေကိုဆက်လက်ပြီးတော့မလုပ်ဆောင်ပါဘူး။အဲ့ကျွန်တော်တို့ဒီဘက်မှာလည်းပြည်အောင်ဘက်မှာလည်းကျွန်တော်တို့ကကြိုးစားပါတယ်သူချင်း AMP အနေနဲ့ကြိုးစားပါတယ်အဲဒီတစ်ခေါက်လည်းပဲကျွန်တော်တို့နော် internet line ဖြတ်ထားတာယူပြန်ပြီးတော့ဟိုမြန်မြန်ဆန်းဆန်းပြန်ပြီးတော့ဝန်ဆောင်မှုတွေပေးဖို့ဟိုနိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတင်တယ်အဲဒါမဲ့ကျွန်တော်တို့ချင်းချင်းခွင့်တောင်မရပါဘူးတွတ်တော်ကအပယ်ချလိုက်တယ်ဆိုတော့အတွတ်တော်ကအစိုးရရဲ့လူရောက်ပေါ်မှာတွတ်တော်က check and balance လုပ်မှာကိုတွတ်တော်အကြီးအကဲကိုနှိပ်ကိုကဒါတွေကမလိုဘူးဆိုတဲ့ပုံစံမျိုးနဲ့အစိုးရတောင်တင်ခွင့်မပြုပါဘူးဒီတော့တကယ်လို့မှာသူတို့အောင်မြင်မယ်ဆိုရင် NLD သွတ်တော်ဆိုတော့ NLD ပါတီကဥဆောင်ပြီးတော့ဒီလိုအမြင်မျိုးရှိမယ်အဲဒီကိစ္စမျိုးကိုသူတို့လို့မှာကျွန်တော်တို့ကလည်းဖြစ်နိုင်မယ်ဆိုတာသိရတဲ့အတွက်သူတို့ဘက်ကလုံရင်တော့ပို့ပြီးတော့ဒါကောင်းတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုမျိုးတခုမှမတွေ့ရပါဘူးခင်ဗျအ
ဲ့တော့ ကျွန်တော်ကြားသောက်တာအစိုးရအနာဘိုင်းဘက်ကလည်းအသိမှတ်ပြုပါတယ်ရခိုင်ဒေသခံပြည်သူတွေရခိုင်ပြည်သူတွေဟာအေးအေးကိုပို့ပြီးတော့ထောက်ခံကြတယ်ဆိုတော့တကယ်တမ်းသူတို့ဟာဥပဒေပေါင်းတင်ကရွေးကောက်တင်မြောက်ထားတဲ့လွှတ်တော်စီတယ်အဲ့ဒီလွှတ်တော်ကသူတို့အေးကိုယူဆိုင်သူဒါဆွေးနွေးခွင့်အောင်မရဘူးဆိုရင်အဲ့ဒီဒေသခံလူလူအနေနဲ့လက်နက်ကင်လမ်းကိုပို့ပြီးယုံကြည်သွားနိုင်စရာအကြောင်းရှိတ
ုသားပါတီကရဟန်းတတိယလုံးမှာနိုင်ပါတယ်အများစုနိုင်တယ်ဒါပေမဲ့အဲ့ဒီတော့လည်းကျွန်တော်တို့ပြည်နယ်အစိုးရဖွဲ့တဲ့အခါမှာရဟန်းမျိုးသားပါတီကိုဥပဒေကပြုပြီးတော့အနည်းချင်းနိုင်တဲ့ NLD ပါတီကလည်းပြည်နယ်အစိုးရဖွဲ့သွားတယ်တွေ့တူပဲကျွန်တော်တို့တွေ့တော်ထဲမှာဒါကကျွန်တော်တို့ရဟန်းကြီးနဲ့ငင်းချင်းကိုရှိသေးရဟန်းကြီးနဲ့တိုးတဲရောတည်တည်ဒီပင်ကလေးဒီမှာလေးကြည့်ကြည့်ကျွန်တော်တို့မျိုးစုံနဲ့အခုအမျိုးသားကိုပြည်နယ်အတွက်အခွင့်အလမ်းတွေတာဝန်မှုတွေကျွန်တော်တို့ဆွေးနွေးပါတယ်တင်ပြပါတယ်အဲဒါမဲ့လက်တွေ့မှာကျွန်တော်တို့မှတ်တမ်းတင်ခံရတာနဲ့ညှိပယ်ခံရတာနဲ့နောက်ထပ်တော်တဲ့ကိုအတင်မခံရတာနဲ့အဲ့လိုမျိုးပဲပြီးသွားတယ်ပေါ့ဗျာအဲ့အပြင်မှာကိုခစ်ပြရတဲ့လူတွေကနင်းပါတယ်ဒီကိစ္စကိုနောက်ပြီးတော့ငွေတွေကလည်းအဲဒါရခိုင်ပြည်နယ်ရဲ့ထူရှားတဲ့ကျွန်တော်သမိုင်းနောက်ခံနော်အဲဒီအရာကျွန်တော်ရခိုင်မျိုးသားအရီဟာအဲဒါကကျွန်တော်ဒီနိုင်ငံမှာနေဟာငါတို့ကအမေရိကန်နေရတယ်ငါတို့ကဖြင်းကအဲဒါကကိုမီကိုရှင်နဲ့နိုင်ငံတဲ့နိုင်ငံပဲအဲဒါမဲ့ဒီနေ့အချိန်မှာငါတို့ဟာတန်းလူရည်သူလူရဖို့အတွက်အကျိုးစားလာတဲ့အခါမှာအမေရိကန်ဘဝကိုရောက်နေတယ်။တနည်းအားဖြင့်အဲကျုံချစ်နေရဆိုတဲ့စိတ်ဓာတ်မျိုးကအာဒီငွေတွေရဲ့စိတ်ထဲရင်ထဲမှာပေါ်လာတယ်။နောက်ပြီးတော့အဲဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကလည်းနိုင်ငံတော်ဆီကဘာမှမမေ့ရရမလုပ်ဘူး။ရတဲ့မြတ်တရားကြတာတွေကိုသိယူပြီးတော့ဟိုရောင်ပြီးတော့ခွဲဝေတဲ့အခါမှာဘာမှမဖြစ်တော့ပဲအဲကျွန်တော်တို့ကိုထားတော့အဲ့ဒီပုံမှာလည်းပဲလူငယ်တွေကဟာလာအနာကလမ်းကြီးကြောက်လာပြီးတော့ဟောဒါဟာသူတို့ရဝေးမြေရှာမှာတွားပြီးတော့အလုပ်လုပ်ကြရတယ်ဒေါ်နိရှေတွေမဲ့လာတယ်ဒီမှာနေတဲ့ပြည်သူတွေကလည်းပဲတနည်းတစ်ခြားစားဝတ်တွေကကျက်တဲ့လာတယ်အဲ့ဒီပုံမှာဖြစ်ပေါက်ကိုရှာလာကြတာပေါ့တရားဥပဒေပေါင်းဆဲကလည်းအဲဒီကိစ္စကိုလုံးလုံးမရဘူးဆိုတာလက်ရှိအခြေအနေကတက်တည်ပြနေတယ်အဲ့တော့ဒါတို့အနေနဲ့လက်နက်ကန်ငါးစီမှအပမရှိဘူးဆိုတော့ခံစားချက်ဖြစ်လာတယ်။အဲ့လိုမှအေးအနေနဲ့တိုက်ပွဲတွေဖြစ်လာတဲ့အခါမှာလေဒီကမှအလားဒီတမလောကလူဆောင်ချက်တွေပေါ်မှာလူရခံစားလာရတော့ပို့ပြီးတော့အဲ့ဒီကဟိုဇောင်းပြီးသွားတာပေါ့ကြာ။အဲ့ဒါကြောင့်ဒီလက်နက်ကန်တိုက်ပွဲကတော့တော်တာနဲ့ရမှာမဟုတ်ဘူး။အချိန်နာရပြီးမှတင်းချင်းကိုသွားကြမလား။အခုတည်းကပဲဖြစ်ပေါ်လာတဲ့အခြေအနေကိုအင်းအင်းချမ်းချမ်းနဲ့ဖြေရှင်းပြီးတော့သွားကြမလားဆိုတာဟာကျွန်တော်တို့ဘက်ကအလားတကယ်တမ်းဒီရှိမှာအတူတင်ပါပြီတမတော်နဲ့ဖြည်းဖြည်းဆိုရယ်ဖြည်းဖြည်းဒီကိစ္စကိုအလေးထားပြီးတော့ဘာလဲမျိုးကိုရှင်းရှင်းပဲဆိုတော့စိတ်ဓာတ်မျိုးနဲ့ဘာမှစီကံသတ်မှတ်ချက်မရှိပဲအင်းရဲကိုကျွန်တော်တို့ဆွေးနွေးလိုက်ကြမယ်ဆိုရင်အင်းဒါကျွန်တော်တို့ဒါတခုထောသွားရလာမယ်ဖြစ်တယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ
်နိုင်ငံရေးလမ်းကြောင်းပိတ်နေတဲ့ရခိုင်ငင်းငယ်ရေးအလားအလာပေါ်မှာမြေပုံမြို့နယ်ကိုယ်စားလှယ်ဥဖေတန်းနဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ကြရတာပါရှင
်။ဒီမှာဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Sinesi ကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှကြိုဆိုနေပါတယ်ရှင်။
VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင်စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့အားကစားသတင်းလှော်တွေကိုအလှည့်ပေးကြအောင်ပါရှင
်။မင်္ဂလ လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့မာရက်ဥဆောင်တဲ့အယ်ဂျီးရီးယားအသင်းပထမဆုံးအကြိမ်ပိုဆွဲသွားပါတယ်အဲဒါနိုင်ငံသားရှိန်လော်ရီကတော့ British Open ဂေါက်တီပြိုင်ပွဲကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်မရိကန်နိုင်ငံလာစ်ဗေဂတ်စ်ကကမ္ဘာ Worldweight လက်ဝဲချန်ပီယံလူပွဲမှာတော့ဖိလစ်ပိုင်ကမန်နီပါကီယောင်းနဲ့ American ကကီသာမန်တို့ထိုးသက်ခဲ့ကြပါတယ်ဒီလိုတစ်ပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာအရင်ဆုံးတော့ဂေါက်တီပြိုင်ပွဲသတင်းနဲ့စတင်ကြပါတယ်British Open ကောက်သီးပြိုင်ပွဲကိုတော့ပြီးခဲ့တဲ့သတင်းပတ်ချာတာဘရီနီကနေတနင်္ဂနွေနေ့ထိကစားခဲ့ကြပါတယ်။အခုချိန် British Open ကိုတော့မြောက်အလန်က Royal Port Rush မှာကစားခဲ့ကြပြီးတော့ဒါဟာ1951နောက်ပိုင်းမှာမြောက်အလန်မှာပထမဆုံးအကြိမ်ပြန်ကစားတာပါ။ဒီနေ့မှာတော့ Ireland နိုင်ငံသား Shane Lowry ကသမတ်ရိုက်ချက်ထက်15ချက်လျှော့ရိုက်ပြီးတော့စုစုပေါင်း169ချက်နဲ့ဒုတိယနေရာက Tommy Fleetwood ကို6ချက်အသာနဲ့အနိုင်ရပြီးတော့ British Open Champion ဖြစ်သွားပါတယ်။ဒါဟာ Lowry အတွက်တော့ British Open ကိုပထမဆုံးအကြိမ်နိုင်ငံရလည်းဖြစ်ပါတယ
် That's not going to sink in for a couple of days is it
ကျွန်တော်မိသားစုကိုချစ်စုတင်ပါတယ်ကျွန်တော်ငငယ်ကလေးကအဖေနဲ့အမေကကျွန်တော်အတွက်အများကြီးလှုပ်ပေးခဲ့ပါတယ်အခုကျွန်တော်ဒီစုကိုရပြီးသူတို့ကိုပေးနိုင်တဲ့အတွက်အရန်ပျော်ပါတယ်ပြီးတော့ကျွန်တော်ကိုအားပေးတဲ့သူတွေရောဒီမှာဝိုင်းပြီးတော့လှုပ်အားပေးကြတဲ့သူတွေကိုပါချစ်စုတင်ပါတယ်ဒီအောင်မြင်မှုကခင်ဗျားတို့နဲ့လည်းဆိုင်ပါတယ
် Lowry နိုင်လိုက်တဲ့အတွက်သူဟာ Patrick Harrington ပြီးရင် Ireland နိုင်ငံသားတွေတဲက British Open ကိုဒုတိယမြောက်နိုင်ရဘူးတဲ့သူဖြစ်ပါတယ်ခင်ဗျာဖိလစ်ပိုင်လက်ဝဲကျော်မော်မန်နီပါကီယောကတော့ကမ္ဘာအသက်ကြီးဆုံး Welterweight Champion ဖြစ်သွားပါပြီ။ American နိုင်ငံ Las Vegas မှာစနေနေ့ကထိုးသက်ခဲ့တဲ့ဒီကမ္ဘာ Welterweight Champion လူပွဲမှာတော့ပါကီယောနဲ့ American ကရှုံးပွဲမရှိသေးတဲ့ Keith Thurman တို့ထိုးသက်ခဲ့ကြတာပါ။ပွဲမစခင်တုန်းကတော့သူ့အနေနဲ့ဒီဘက်ကိုဘလို့ဘလို့ထိုးသက်ပြီးတော့နိုင်မယ်လို့ပြောခဲ့တဲ့ Thurman တယောက်ပထမအချိန်မှာပဲပါကီယောရဲ့ထိုးချက်တွေကြောင့်ကျန်းမာကိုလဲကျခဲ့ပါတယ်။အဲ့နောက်တော့သူတို့နှစ်ယောက်အပြန်အလှန်ထိုးသက်ခဲ့ကြပြီး12ချီပြီးတဲ့အထိတယောက်နဲ့တယောက်အလဲမထိုးနိုင်ခဲ့တာကြောင့်အမတ်နဲ့ဆုံးဖြတ်တာမှာပက်ကယောက်ကအမတ်နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒိုင်သုံးယောက်မှာတယောက်ကတော့သာမန်ကိုအနိုင်ပေးခဲ့ပြီးတော့ကျန်တဲ့နှစ်ယောက်ကပက်ကယောက်ကိုအနိုင်ပေးလိုက်တာကြောင့်သူဟာဒီကမ္ဘာ Welterweight Champion ဖြစ်သွားတာပါ။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ပက်ကယောက်ကတော
့ This guy is is a warrior. I can say that because I've been fighting a lot of
သူကတကယ်ကောင်းတဲ့လက်ဝဲသမားပါ။ဘာလို့လဲဆိုတော့ကျွန်တော်ကပွဲတွေတော်တော်များများထိုးဘူးပြီးသူ့ရဲ့လက်သီးကတကယ်ပြင်းပါတယ်။သူ့ကိုရှော့တွက်လို့မရပါဘူး။ဒါပေမဲ့လည်းကျွန်တော်ကိုအားပေးတဲ့လူတွေကိုကျေးဇူးတင်ပါတယ်။ကျွန်တော်အနေနဲ့ဒီပွဲအတွက်အပြင်းထန်လေ့ကျင့်ခဲ့တာပါ။ကံကောင်းတာကသူ့ကိုကျွန်တော်ပထမအချိန်မှာထိထိမိမိထိုးနိုင်ခဲ့ပြီးဒီအချက်ကပဲဒီပွဲကိုနိုင်ရဖို့အတွက်အဓိကအဆုံးဖြတ်ဖြစ်ခဲ့တာပါ
။ဒါပြင်ဒီပွဲဟာသူ့ရဲ့နောက်ဆုံးပွဲမဟုတ်ဘူးလို့လည်းပက်ကယောကပြောလိုက်ပြီးတော့ဆက်ပြီးတော့လက်ဝဲထိုးသွားမယ့်အချိန်တွေရှိနေပါတယ်။ဒါကြောင့်ပက်ကယောဟာမေပွဲသားနဲ့မချီပွဲထိုးလာနိုင်တယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။လုံးခဲ့တဲ့နှစ်နှစ်တုန်းကတော့ပက်ကယောဟာမေဝဲသက်ကိုရှုံးထားပြီးတော့ဒီတစ်ချိန်ပွဲဖြစ်ခဲ့မယ်ဆိုတော့အဲဒီရှုံးကျွေးကိုပြန်ဆက်ဖို့အခွင့်အရေးရမှာဖြစ်ပါတယ်ဗျာဘောလုံးဝဲဘက်ကိုဆက်အိုင်တော့အာဖရိကနိုင်ငံများဖလားဘောလုံးဝဲမှာတော့အယ်ဂျီးရီးယားအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်နောက်ဆုံးပိုင်းတွေကိုပြီးခဲ့တဲ့တောက်ကြနေ့ကကစားခဲ့ကြပြီးတော့အယ်ဂျီးရီးယားနဲ့ဇီနီဂေါတို့ဘောလုခဲ့ကြတာပါဒီပွဲမှာအယ်ဂျီးရီးယားအသင်းကဇီနီဂေါကိုတကူကိုမရှိနဲ့အနိုင်ရခဲ့တာပါအယ်ဂျီးရီးယားအတွက်တလုံးနဲ့သောအနိုင်ကိုတော့ဘက်ဒါဘူနီဂျက်ကကျင်းယူခဲ့တာပါ။ဒါဟာအယ်ဂျီးရီးယားထွက်လဲအာဖရိကဖလားကိုပထမဆုံးအချိန်ချန်ပီယံဖြစ်တာပါ။ဒါကြောင့်အယ်ဂျီးရီးယားနိုင်ငံမျိုးတော်နဲ့နိုင်ငံတော်ဝန်ကမျိုးတွေမှာလဲအယ်ဂျီးရီးယားနိုင်ငံသားတွေဟာသူတို့အသင်းရဲ့အောင်မြင်မှုတွေအတွက်အကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။2019ဘောလုံးရာသီအကျိုးချေဆန်းပွဲတွေဖြစ်နေကစားနေကြတဲ့ ICC ဖလားဘောလုံးပွဲတွေမှာတော့ဘိုင်ယန်မြူနစ်က Real Madrid ကို3-2နဲ့နိုင်သွားပြီးတော့ Arsenal ကလည်း Fiorentina ကို3-2မရှိနဲ့နိုင်ပါတယ်။ဒီကူမှာကစားတဲ့ ICC ဖလားဘောလုံးပွဲမှာတော့ Manchester United က Inter Milan ကိုတကူကုန်းရှိနေနိုင်သွားပြီးတော့ Tottenham နဲ့ Juventus ပွဲမှာတော့ပွဲပီကာနီတန်ရအချိန်ပေါ်မှာ Harry Kane သွင်းတဲ့ဂိုးနဲ့ Tottenham က 3-2 နဲ့နိုင်ပါတယ်။ Harry Kane ကခွင်းတဲ့ဆက်ဝိုင်းကနေလမ်းမီကန်သွင်းလိုက်တာဖြစ်ပြီးတော့ဒီဂိုးကတော့အခုနှစ်အတွက်အကောင်းဆုံးဂိုးဖြစ်တယ်ဆိုပြီးတော့လည်းပြောနေကြပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်ကိုကြည့်ရရင်တော့ကမ္ဘာအကောင်းဆုံးနောက်တန်းတွေထဲကတယောက်လိုနာမည်ချီးနေတဲ့နယ်သာလန်နောက်တန်းလူမက်သီးယပ်ဒလစ်ကတော့ Juventus အသင်းကိုပြောင်းသွားပါပြီ Juventus ကဒီ Ajax Amsterdam ကစားနေတဲ့ဒလစ်ကိုပေါင်68တန်းနဲ့ပြီးခဲ့တဲ့သတင်းဘက်ကဝယ်လိုက်တာပါ Juventus ကဒလစ်ကို9နှစ်စာချုပ်ချုပ်လိုက်တာပ
ါ Well obviously I'm still young but I think I've
ကျွန်တော်တက်ကနေပါသေးတယ်ဒါပေမဲ့ကျွန်တော်မှမနစ်ကအေးဂျင့်နဲ့အတူတွေ့ကြုံချူရခဲ့တယ်လို့သင်နဲ့နှစ်နှစ်လောက်ကစားခဲ့တယ်စကုနေ့တည်းတယောက်အနေနဲ့တွေ့ကြုံအတော်များတယ်ပြောမှာပါဒါကြောင့်ကျွန်တော်အနေနဲ့နောက်တစ်ဆင့်တက်ပြီးထိတ်တန်းကစားသမားတွေစီကတွေ့ကြုံပြီးဒါမင်းလို့လည်းမျှော်လင့်ပါတယ်အတင်းတော်မူကိစ္စကတော့ Nations League ပွဲအပြီး ညရီအပန်းကြီးစီစဉ်အတွင်းတေချာစဉ်းစားပြီးဆုံးဖြတ်တာပါအဲဒီကြမှာဘယ်အသင်းကိုပြောင်းနေတယ်လဲဆိုတာတေချာစဉ်းစားပြီးဂျူဗင်တက်ကိုပြောင်းတာပါ
ပြီးတော့ရော်နယ်ဒိုလိုကစားသမားမျိုးကလည်းဂျူဗင်တက်ကိုလာကစားမလားလို့ခေါ်တာကကျွန်တော်အတွက်အကုန်ယူစရာပါတလစ်ကတော့သူယူဗန်နက်စ်ကိုပြောင်းလာရတဲ့အကြောင်းတွေထဲမှာနီးပြစာရေးကြောင့်လဲပါတယ်လို့ပြောပါတယ်သက်19နှစ်သာရှိသေးတဲ့တလစ်ကိုပေါင်း67ခွနသန်းနဲ့ဝယ်လိုက်တဲ့အပေါ်မှာဘောလုံးဝါသနာရှင်နေအနေနဲ့ဘယ်လိုများယူဆမိပါသလဲစပိန်မှာတော့အက်သလက်တီကိုမက်ဒရစ်အသင်းကအင်္ဂလန်နောက်ဆ League. It's you know, for one of the best leagues in the world, but when Atletico
Premier League ka gabao ma gaung song pyan mwe de ga tuku ba ta bi me Atletico Madrid ga chnao kho sei win sa de so ro na kha pyan sin sa sia ma lu ba u ni pya gaba thai de ni pya phit pi ka za thama ri ga le gaba sin mi ka za thama ri ba ta chaung chnao ne chnao mi da su twe le Madrid ma nei u khwin ye tuku ba ဒီ ဘက်မှ ကစား ခြင်း နဲ့ ပြည်တွင်း ကစား သမား တိတ် ညမသာသာ မရှိ ပါ ဘူး ဒါပေမဲ့ ကျွန်တော်က တော့ ငယ်ငယ် လေး ကလေး က ဒီ ဘက် မှ အမြဲ ထွက် ကစား ခြင်း တာ ပါ သူသဖြင့် La Liga မှာ ပါ ခု လဲ ကျွန်တော် တို့ ဒီ မှာ ကစား ဖို့ ခွင့် ရ တဲ့ အတွက် အသင်း ဥက္ကဋ္ဌ နဲ့ အသင်း မှ ရှိ တဲ့ သူ တွေ ကို ကျေးဇူး တင် ပါ တယ် ကျွန်တော် ဘက် က လည်း ဆွမ်းကုန် ကြိုးစား ပါ မှာ ပါ
ဘောလုံးရာသီ စတင် မှု က တိတ် မလို့ တော့ တာ ကြောင့် အသင်း တွေ ဟာ သူတို့ အသင်း တွက် လိုအပ် တဲ့ အင်အား ဖြစ်တင် မှု တွေ လုပ် ဖို့ ကစား သမား အသစ်တွေ ကို ထပ်ပြီး တော့ ခေါ်နေ ကြ ပါ တယ် ဒါ ကြောင့် ညရာသီ အပြောင်း ရွှေ ဈေးကွက် မပိတ် ခင် မှာ တော့နောက်ထပ်ဘောလုံးသမားအပြောင်းရွှေ့တွေကအချင်းသေးပေါက်ရှိလာအောင်ပါပါဘယ်တဲ့နေ့ကဘသူတွေကိုခေါ်ပြီးဘသူတွေဘယ်အသင်းကိုရောက်မယ်ဆိုတာကစိတ်ဝင်စားစရာကောင်းတဲ့အတွက်စောင့်ကြည့်ကြပါစို့လို့ပြောကြရင်လည်းဒီတစ်ပတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်စီစဉ်တည်ဆက်တဲ့အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်VV မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7 ဂျူရုကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတဲ့ VOE မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOE ရဲ့ Internet ဆာမျက်နှာ burmese.voenews.com မှာကြည့်ရှုနိုင်တယ်လို့ VOE ရဲ့ YouTubeTwitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားရေးလုပ်ငန်းတွေမှာလျှောက်ရှက်မှုတွေအပြစ်မရှိကြောင်းသူ့အနေနဲ့အဆုံးဖြတ်မပေးနိုင်ခဲ့ဘူးဆိုပြီးရုရှားရေးထူးဆောင်စစ်ဆေးမှုရောဘတ်မူလာကဒီကနေ့လွှတ်တော်ရှိမောက်ထွက်ဆိုရမှာပြောဆိုသွားပါတယ်သူစင်ကစားထဲမှာအပြစ်မရှိကြောင်းဆုံးဖြတ်ထားတယ်ဆိုပြီးသမ္မတကကိုကပြောဆိုနေတာဟာမှန်မှန်တဲ့အကြောင်းလဲပြောဆိုသွားကြတာပါချိန်ထဲမှာပဲရုရှားကတော့ကျန်းနာဝဲကိုအနီးကစောင့်ကြည့်နေတဲ့အကြောင်းပြောဆိုလိုက်တယ်လို့2016သမ္မတရွေးကောက်ပွဲမှာဆုတ်ဖြတ်ကြောင်းဆွဆွဲချက်တွေကိုလည်းညှင်းဆန်ထားပါတယ်သူစုံစမ်းရေးမှုရဲ့ကျန်းနာဝဲကိုစောင့်ကြည့်သွားမယ့်အကြောင်းရုရှားဒုတိယနိုင်ငံချန်ရေးဝန်ကြီးဆာဂေးရက်ကော့ကဒီကနေ့ပဲပြောလိုက်တယ်လို့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကထပ်ပြီးဆုတ်ဖြတ်ဖို့ရှိနေတဲ့အကြောင်းမကြခင်ရင်တုန်းကပဲအမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးပြီးလို့ FBI အကြီးအကဲကပြောဆိုခဲ့တာအခြေမြင့်မရှိတဲ့အကြောင်းရုရှားနိုင်ငံ Test News ဌာနကကိုးကားဖော်ပြခဲ့တာပါဗြိတိန်နိုင်ငံမှာဝန်ကြီးချုပ်အသေးဖြစ် Boris Johnson ဒီကနေ့ပဲတရားဝင်တောင်းယူလိုက်ပါပြီဥရောပသမဂ EU ကနေခွဲထွက်ရေးအစီအစဉ်တွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ပဲတရားဝင်ရာထူးကနှုတ်ထွက်သွားတဲ့ Theresa May နေရာမှာအစားထိုးတောင်းယူလိုက်တာပါဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရွန်ရာတွေကိုပြန်လည်လက်ခံဖို့အသိရှိတဲ့အကြောင်းမြန်မာဆွေးကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တစ်ခုကဂျေရုတပ်ပုံကိုကားရည်နဲ့ပြောဆိုလိုက်ပါတယ်မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကတိပြုထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလုပ်ကင်နေတဲ့အရေးလက္ခဏာတွေမတွေ့ရတယ်လို့တချို့ဒေသတွေမှာအရက်ဖက်အဆောက်အဦတွေဖြစ်စည်းခံရတာတွေရှိနေစေဖြစ်တဲ့အကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးရဌာန ESPN ကမနေ့နောက်မှထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Zubey L Tayeb ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA စီစဉ်တွေကို line to meter 1925 30နဲ့ line လက်190ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.